Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရဲ့2022ခုနှစ်နိုဝင်ဘာလ9ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ခန်းနဲ့9:00နာရီအထိလိုင်းဒိုမီတာ3248လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှိများရှင်လန်းချက်မြေချပါစေရှင်ကျမသင်ကြီးထိုက်ပါဒီမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာမနေ့ခင်ပါရှင်ဒီကနေ့မနေ့ဖက်သတင်းတွေကိုတော့ကိုခင်မောင်စောမနေ့အတူကျမနောက်လောက်တင်ပြမှာပါစစ်ကောင်စီအုပ်ချုပ်ရေးအဖွဲ့ဝင်နေပါတဲ့လူပုတ်ကို16ရောက်နဲ့စစ်ကောင်စီကို EU ဥရောပသမဂ္ဂကပိတ်ဆို့အရေးယူမှုအသစ်တွေချမှတ်လိုက်ပါတယ်ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကရုရှားနိုင်ငံနဲ့စစ်မှန်တဲ့တွေ့ဆုံဆွေးနွေးမှုလုပ်ဖို့သူတိုင်းမြေကစဉ်းစားလိုကြောင်းအင်ကာနေကပြောပါတယ်အီရန်နိုင်ငံကဆန္ဒပြပွဲတွေအကြောင်းသတင်းတင်ပြမှုတွေဟာနိုင်ငံတော်ကိုဆန့်ကျင်တဲ့ဝါဒဖြန့်ဖို့ဖြစ်တဲ့ဆိုပြီးအမျိုးသမီးသတင်းထောက်နှုတ်ဦးကိုအီရန်တာဝန်ရှိသူတွေကတရားစွဲဆိုလိုက်ပါတယ်ဒီလိုသတင်းတွေကြားမှာပါရှင
်ကောင်းပါပြီရှင်သတင်းတွေပြီးမှာတော့အမေရိကန်မှာဒီကနေ့အင်ကာနီမှာကျင်းပနေဆဲဖြစ်တဲ့တက်တန်းဝက်ရွေးကောက်ပွဲတွေမှာမြန်မာအမေရိကန်တွေဘယ်သူတွေကိုမဲထည့်ခဲ့ကြသလဲဆိုတာကိုအရင်ဆုံးနားဆင်ချင်ရဖို့ရှိပါတယ
်ဒီခု Republican Party မှာရှိတဲ့ two view တွေကအစိုးရကလည်းတော့
အခုလောလောဆယ်မှာတင်ပြပေးမှာဖြစ်ပါတယ်ရှင်တစ်ဆက်ထဲမှာပဲအမေရိကန်သက်တမ်းဝယ်ရွေးကောက်ပွဲတွေရဲ့အရေးပါမှုအလားဓာတ်ရိုက်ဆွေးနွေးမှုကိုလည်းနားဆင်ချရပါမယ်မြန်မာစစ်ကောင်စီကလုံမယ်ဆိုတဲ့ရွေးကောက်ပွဲကိုတော့ NLD ကလက်မခံဘူးဆိုတဲ့အကြောင်းသတင်းဆောင်မကိုလည်းနားဆင်ချရဖို့ရှိပါတယ်နောက်ပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာဆိုရှယ်မီဒီယာလူကြီးများသတင်းတို့မြင်ကွင်းကျယ်မှတ်စုကမ္ဘာတလွားခီးသွွားအစီအစဉ်တို့ကိုလည်းတင်ပြပေးပါမယ်ရှင်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုနားလည်ကိုခင်မောင်ဆွေမင်းတို့ပြောပြပေးကြပါအောင်ရှင
်အမေရိကန်အစိုးရသက်တမ်းဝက်မှာကျင်းပတဲ့လွှတ်တော်ရွေးကောက်ပွဲမှာအကြမ်းဖက်မှုတွေပေါ်ပေါက်လာမလားအခြားအကြောင်းဝင်နောက်ဆက်မှုတွေရှိမလားဆိုပြီးတော့လုံခြုံရေးအရာအစိုးရမှုတွေရှိနေပေမဲ့လည်းတန်းနဲ့ချီတဲ့ပြည်သူတွေချွတ်ချော့မှုတွေပဲမဲပေးခဲ့ပါတယ်အစိုးရအေဂျင်စီအတော်များများနဲ့အတူပြည်내နဲ့ဒေသရွေးကောက်ပွဲတာဝန်ရှိသူတွေကလည်းအင်တာနက်ဆိုင်ဘာကနေတိုက်ခတ်တာမဲဆန္ဒရှင်တွေစီမဲယုံလိပ်စာအမားတွေပေးပို့တာမျိုးလိုဖြစ်လာနိုင်ခြင်းရှိတဲ့ပြဿနာတွေအတွက်ကြိုတင်ပြင်ဆင်ထားတာပါတမန်ဖြစ်လက်ဖြစ်တာရှိတဲ့ဆက်ချုပ်ရွေးနာမျိုးတွေတော့မဲယုံတချို့တလေမှဖြစ်ခဲ့ပါတယ်မဲယုံစနစ်တွေကိုကြားဖြတ်နောက်ဆက်တဲ့အဖြစ်ပြက်မျိုးချိန်ချောင်မှုမျိုးတွေမတွေ့ရဘူးလို့ဆိုင်ဘာလုံခြုံရေးနဲ့အဆောက်အအုံလုံခြုံရေးဆိုင်ရာဌာန CISA အကြီးအကဲအရာရှိတယောက်ကပုံမှန်သတင်းစာရှင်းလင်းပွဲမှာအင်္ဂါနေ့ကသတင်းထောက်တွေကိုပြောပါရယ်ရွေးကောက်ပွဲစနစ်တွေနဲ့ပတ်သက်လို့ CISA ဌာနကအကြီးအကျယ်ကြိုတင်ပြင်ဆင်မှုတွေနဲ့အရေးပေါ်ပြင်ဆင်မှုအတော်များများလုပ်ထားတဲ့အတွက်မဲယုံလုံခြုံရေးနဲ့ပတ်သက်လို့ယုံကြည်ချက်အပြည့်အဝရှိကြောင်းဌာနစီကအရာနာမည်ဖော်ပြခွင့်မရှိတဲ့အရာရှိတယောက်ကလည်းပြောပါရယ်ဒီတစ်ချိန်ကျင်းပတဲ့လွတ်တော်ကြားဖြတ်ရွေးကောက်ပွဲမှာစိုက်ဘာချိန်ချောက်မှုတွေလုံးဝမရှိဘူးလို့မဆိုနိုင်ပေမဲ့2020သမရရွေးကောက်ပွဲနဲ့ဆိုင်ရင်အေးစစ်စစ်ရှိတယ်လို့လည်းအဲ့ဒီအရာရှိကပြောပါတယ်လက်တလောကောက်ယူထားတဲ့ Yuk of Luru စစ်တပ်မှာတော့အမေရိကန်နိုင်ငံသား58ရာခိုင်နှုန်းတို့ကရွေးကောက်ပွဲမဲယုံနေမှာအကြမ်းဖက်မှုတွေပေါ်ပေါက်လာနိုင်ခြင်းရှိတယ်လို့ခန့်မှန်းထားတာဖြစ်ပါတယ
်ကုလသမဂ္ဂဆိုင်ရာအမေရိကန်တာမတ်ကြီး Linda Thomas Greenfield ဟာမကြေညာဘဲနဲ့ Ukraine နိုင်ငံကိုအင်္ဂါနေ့ကရောက်ရှိလာပြီး Ukraine သမ္မတ Zelensky နဲ့တွေ့ဆုံကအမေရိကန်ပြည်ထောင်စုရဲ့ထောက်ခံအားပေးမှုတွေဟာအပြောင်းလဲမရှိကြောင်းပြောဆိုပါတယ်
And there I was proud to announce an additional $25 million.
ဒါဒီလူဂျန်တန်နဲ့ Ukraine ဆောင်းရာသီမှာလိုအပ်တဲ့သူတွေကိုအထောက်ပံ့ပေးဖို့အတွက်နောက်ထပ်အကူအညီဒေါ်လာ25သန်းကိုအမေရိကန်နိုင်ငံတကာအကူအညီကယ်ဆယ်ရေးအဖွဲ့ USAID ကနေပေးအပ်မှာဖြစ်ကြောင်းကျွန်မအနေနဲ့ဂုဏ်ယူဝမ်းမြောက်စွာကြေညာအပ်ပါတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီး Linda Thomas Greenfield ကပြောဆိုသွားတာပါဒါအပြင် Ukraine နိုင်ငံကိုကျူးကျော်နေတာရှစ်လတာကြာပြီဖြစ်တဲ့ Russia အနေနဲ့စစ်ရာဇဝတ်မှုတွေအတွက်တာဝန်ခံရမယ့်အကြောင်းသမ္မတ Zelensky နဲ့ American သံအမတ်ကြီးတို့ဆွေးနွေးခဲ့ကြပါတယ်။ဒါအပြင်အဲ့ဒီစစ်ပွဲရဲ့ရိုက်ခတ်မှုတွေကြောင့်ထိခိုက်လာတဲ့ကမ္ဘာစားနပ်ရိက္ခာဆိုင်ရာပူလုံမှုစိတ်ချလုံခြုံရေးတို့ကိုလည်းဆွေးနွေးခဲ့ကြတယ်လို့ Greenfield ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဆက်လက်ပြီး Ukraine နိုင်ငံရဲ့အချုပ်အခြာအာဏာကိုနိုင်ငံတကာထောက်ခံမှုတွေအားကောင်းလာစေဖို့အတွက်ကုလသမဂ္ဂနဲ့ဆက်လက်ပြီးလှုံ့ဆော်ဖို့လဲအမေရိကန်အနေနဲ့တန်တိတ်တန်ချထားတယ်လို့ပြောပါတယ်။အဖွဲ့ဝင်နိုင်ငံတွေအနေနဲ့ကုလသမဂ္ဂပရင်ဂျင်နဲ့နိုင်ငံတကာဥပဒေတွေကိုကာကွယ်ဖို့လဲအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းထားကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီး Linda Thomas Greenfield ရဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်ခင်ဗျာ။
ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကရုရှားနိုင်ငံနဲ့စစ်မှန်တဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်ဖို့သူတိုင်းပြည်ကစဉ်းစားလိုကြောင်းအင်ကာနေကပြောပါတယ်။ ဥဒုယာဒီပြောင်းလဲမှုဆိုင်ရာညှိလခံတက်ရောက်လာတဲ့ကမ္ဘာအကောင်ဆောင်တွေရှိမင်ခွန်မပြောခင်မှာပဲယူကရိန်းသမ္မတကအဲဒီလိုပြောတာပါယူကရိန်းနယ်စပ်တွေပြန်လဲထိန်းချုပ်နိုင်မယ်ရုရှားတို့ရဲ့ကျူးကျော်စစ်တွေဖြစ်ခတ်တိုက်ခိုက်မှုတွေနဲ့ကြုံတွေ့ခဲ့ရတဲ့အတွက်ရော်ကြေးရမယ်ပြစ်မှုကျူးလွန်ထားသူတွေကိုတာဝန်ခံမှုရှိစေရေးကြိုးပမ်းဆောင်ရွက်မယ်ဆိုရင်တော့ရုရှားအစိုးရနဲ့တွေ့ဆုံဆွေးနွေးဖို့လမ်းဖွင့်ထားပါတယ်လို့ပြောပါတယ်ညီညာရေးဆွေးနွေးဖို့ဆန္ဒရှိကြောင်းယူကရိန်းဘက်ကပြသတာမျိုးမြင်ချင်ပါတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ပြောဆိုချက်ကို Washington Post သတင်းစာကြီးကဖော်ပြလိုက်ပြီးတဲ့နောက်မှာပဲယူကရိန်းသမ္မတရဲ့ပြောဆိုချက်ထွက်လာတာပါအဲ့ဒီလိုဆန္ဒရှိမှသာလျှင်ယူကရိန်းအစိုးရအပေါ်နိုင်ငံတကာရဲ့အားပေးထောက်ခံမှုအကောင်လာစေမယ်လို့လည်းသတင်းမှာရေးပါတယ်ယူကရိန်းနိုင်ငံတော်လုံခြုံရေးကောင်စီအကြီးအကဲ Olenskiy Danilov ကလည်းဒီလိုတွေ့ဆုံဆွေးနွေးဖို့စဉ်းစားတဲ့နေရာမှာယူကရိန်းရဲ့နယ်မြေနဲ့ဂုဏ်သိက္ခာတွေပြန်လည်ဆောင်ကျဉ်းနိုင်တဲ့အပေါ်အဓိကမူတည်နေတယ်လို့ပြောပါတယ်ယူကရိန်းအတွက်နိုင်ငံတကာရဲ့အကူအညီတွေဆက်လက်လိုအပ်ကြောင်းပြောဆိုခဲ့တဲ့ Danilov ကလေကြောင်းရန်ကာကွယ်ရေးစနစ်တွေလေယာဉ်တွေတင်ကားတွေနဲ့တာဝဲပစ်မီဆိုင်တုံးတွေဆက်ပြီးတော့လိုအပ်နေတာကိုလည်းထည့်သွင်းပြောဆိုသွားပါတယ်
အီရန်နိုင်ငံကဆန္ဒပြပွဲတွေအကြောင်းသတင်းတင်ပြမှုတွေဟာနိုင်ငံတော်ကိုစန့်ကျင်ဝါဒဖြန့်တာဖြစ်တဲ့ဆိုတဲ့စွပ်စွဲချက်နဲ့အမျိုးသမီးသတင်းတောက်နှစ်ယောက်ကိုအီရန်တာဝန်ရှိသူတွေကအင်ကာနေမှာတရားစွဲဆိုလိုက်ပါတယ်သတင်းတောက်နီလိုဖာဟမာဒီနဲ့အယ်လာမိုဟာမက်ဒီတို့နှစ်ဦးကိုနိုင်ငံတော်စန့်ကျင်ရေးဝါဒဖြန့်မှုနိုင်ငံတော်လုံခြုံရေးကိုစန့်ကျင်တော်လှန်ရေးမှာပူးပေါင်းကြံစီမှုနဲ့ဖမ်းဆီးထိန်းသိမ်းထားကြောင်းတရားရေးဌာနကကြေညာပါတယ်သူတို့နှစ်ယောက်စလုံးဖမ်းဆီးထိန်းသိမ်းထားတာတလကျော်ကြာပါပြီ။စက်တင်ဘာလအတွင်းအဖမ်းခံခဲ့ရတဲ့အသက်22နှစ်အရွယ်မာရှာအမန်နီဟာအီရန်အမျိုးသမီးတွေလိုက်နာရမယ့်ဝစ်စားစင်ရင်မှုကိုချိုးပေါက်တယ်ဆိုပြီးရဲကဖမ်းဆီးထားစဉ်သေဆုံးခဲ့တဲ့အတွက်အီရန်နိုင်ငံတဝန်းဆန္ဒပြပွဲတွေဖြစ်ပွားတာအခုဆိုရင်သတင်း9ပတ်ထဲရောက်ရှိလာပါပြီ။အမန်နီကိုခေါ်ဆောင်သွားတဲ့စေယုံစီလိုက်သွားတဲ့သတင်းတောက်ဟမန်နီကိုစတင်ပါလာ20ရည်နှစ်မှာဖမ်းဆီးခဲ့တာဖြစ်ပြီးသူကတော့ထင်ရှားတဲ့ပြန်လည်ပြုပြင်ရေးအပေါ်ရေးသားတဲ့ရှာဂတ်သတင်းစာတိုက်ကသတင်းတောက်ဖြစ်ပါတယ်အလားတူပြန်လည်ပြုပြင်ရေးသတင်းတွေရေးသားနေတဲ့ဟမ်မတ်မီလတ်နေ့စဉ်ထုတ်သတင်းစာတိုက်ကသတင်းတောက်မိုဟာမက်ဒီဟာလည်းအမန်နီရဲ့ဇာတိမျိုးကဇာပနာအခမ်းအနားကိုတက်ရောက်သတင်းယူအပြီးစတင်ပါလာ29ရည်နှစ်မှာဖမ်းဆီးခံရပါတယ်အီရန်မှာဆန္ဒပြသူတွေအတော်များများအဖမ်းခံရပြီးလူနှစ်ထောင်ကျော်တရားစွဲဆိုခံထားရပါတယ်။တရားရေးဌာနအရဲ့အဆိုအရအဲ့ဒီအထက်ကတဝက်ကျော်ဟာတဟီရန်မြို့တော်ကဖြစ်ပါတယ်။အင်ကာနေအထိအီရန်နိုင်ငံမှာဖမ်းဆီးခံရတဲ့သတင်းတောက်60ကျော်ရှိတယ်လို့လည်းသတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီ CPJ ကပြောဆိုပါတယ်ခင်ဗျာ။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ပုံထုံးနဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အနာဒိတ်စစ်ကောင်စီအုပ်ချုပ်ရေးအဖွဲ့ဝင်တွေပါတဲ့လူပုဂ္ဂိုလ်16ယောက်နဲ့စစ်ကောင်စီကို EU ဥရောပသမဂ္ဂကပိတ်ဆို့အရေးယူမှုအသစ်ချမှတ်လိုက်ပါတယ်။လူပုဂ္ဂိုလ်တွေထဲမှာစစ်သက်အရာရှိကြီးတွေတရားရင်းနဲ့အချင်းဦးစီးဌာနအရာရှိတွေအပြင်စီးပွားရေးလုပ်ငန်းရှင်တွေဖြစ်တဲ့ဦးတေစာ၊ဦးနိုင်ထွတ်အောင်နဲ့ဦးအောင်မိုးမြင့်တို့လည်းပါပါတယ်။စီးပွားရေးလုပ်ငန်းရှင်ဦးအောင်မိုးမြင့်ဟာစစ်သက်အတွက်လက်နက်တွေဝယ်ရမှာအကျိုးဆောင်ပေးခဲ့တယ်လို့ဦးတေစာနဲ့ဦးနိုင်ထွတ်အောင်တို့ကတော့ရခိုင်ပြည်နယ်မှာလူအခွင့်အရေးချိုးဖောက်မှုတွေဆူဆူဝါးဝါးဖြစ်ခဲ့တဲ့2019ခုနှစ်စစ်သက်ရဲ့နယ်မြေရှင်းလင်းမှုတွေနဲ့ဆက်စပ်ပြီးစစ်တပ်ကိုငွေကြေးပံ့ပိုးခဲ့သူတွေဖြစ်တယ်လို့ EU ရဲ့တန်ခတ်မှုဆုံးဖြတ်ချက်မှာဖော်ပြထားပါတယ်။စစ်ကောင်စီအုပ်ချုပ်ရေးအဖွဲ့ဝင်တွေဖြစ်ကြတဲ့ဦးကန်စောတရားသူကြီးချုပ်ဦးတနုအစိုးရတရားစွဲဆိုရေးဌာနညွှန်ကြားရေးမှူးချုပ်ဒေါ်စွေအောင်အကျဉ်းဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးစောမင်းအင်းစိန်ထောင်ပိုင်းကြီးဦးစောလင်းအောင်အကြတိလိုက်စားမှုတိုက်ဖြစ်ရေးကော်မရှင်ဥက္ကဋ္ဌဦးတန်းဆွေစစ်ကောင်စီခန့်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေဖြစ်ကြတဲ့ဦးကုကိုလွင်နဲ့ဦးမင်းမင်းဦးတို့လည်းအခုနောက်ဆုံး EU ရဲ့တန်ခတ်အစီအမပါပါတယ်။စစ်တပ်ကဗိုလ်ချုပ်ကြီးထွန်းအောင်ဒုတိယဗိုလ်ချုပ်ကြီးဖုံးမြတ်ဒုတိယဗိုလ်ချုပ်ကြီးအောင်စိုးဒုတိယဗိုလ်ချုပ်ကြီးသက်ပုံနဲ့အခြားဗိုလ်ချုပ်တွေလည်းဆင်းမှာပါတာကိုတွေ့ရပါတယ်။ EU ကအခုလိုတန်ခတ်မှုကို UK နိုင်ငံအခြေဆိုင်မြန်မာအရေးလှုပ်ရှားမှုအဖွဲ့ဘာမာကမ်ပိန်း UK ကကြိုးဆိုပြီးတော့အမြန်ဆုံးလက်တွေ့အကောင်အထည်ဖော်ဖို့တိုက်တွန်းတောင်းဆိုတော့ပါတယ်
။အာဖရိကတိုက်ကညာနိုင်ငံမှာတည်ဆုံခဲ့တဲ့ပါကစ္စတန်သတင်းတောက်ဟာမှားယွင်းပြီးတနက်နဲ့ပြစ်ခတ်ခံရတာမဟုတ်ဘဲရည်ဝဲချက်ရှိရှိကိုလုံခြံခံရတဲ့တပ်တွေတွေရှိထားကြောင်းပါကစ္စတန်ပြည်ထရေးဝန်ကြီးကအင်ကာနေကပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးသတင်းအချက်အလက်ပိုမိုလိုအပ်နေသေးကြောင်းသူကပြောပါတယ်။အဲ့ဒီလိုပြောဆိုချက်ကိုကင်ညာရဲတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကတော့ညင်းပယ်လိုက်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ23ရက်နေ့ကညနေပိုင်းမှာ ပါကစ္စတန် TV သတင်းတောက်အာရှ်ရှရစ်ဟာကင်ညာနိုင်ငံနိုင်ရိုဘီမြို့တော်စင်ဂျေဘုံနေရာမှာတနက်နေ့ပြစ်ခံရပြီးသေဆုံးခဲ့ပါတယ်။ရဲတပ်ဖွဲ့ကကားခိုးသွားသူနောက်ကိုလိုက်လံပြီးရှာဖွေနေစဉ်အာရှ်ရဲ့ကားဟာရပ်တန့်ခြင်းမရှိဘဲအသားစီးတွေကိုဖြတ်ကျော်သွားတဲ့အတွက်မှားယွင်းပြီးပြစ်ခတ်မိကြောင်းနောက်တနေ့မှသတင်းထုတ်ပြန်ပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးလွတ်လပ်တဲ့ရဲတပ်ဖွဲ့စုံစမ်းစစ်ဆေးရေးIPOA အဖွဲ့ကစုံစမ်းစစ်ဆေးနေကြောင်းကင်ညာရဲတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစာစီရိုဘီကပြောပါတယ်ပါကစ္စတန်နိုင်ငံမှာအများအပြားမကြည်မနက်ဖြစ်နေကြတဲ့ဒီကိစ္စအပေါ်မှာစုံစမ်းစစ်ဆေးရေးအဖွဲ့ကိုပါကစ္စတန်အစိုးရကဖွဲ့စည်းခဲ့ပါတယ်အဲ့ဒီအဖွဲ့ဟာကင်ညာနိုင်ငံကိုတွားရောက်စုံစမ်းပြီးပြန်လာခဲ့ပေမဲ့ကင်ညာရဲတပ်ဖွဲ့ကတော့တေဆုံသွားတဲ့သတင်းတောက်ရှရစ်ရဲ့ပစ္စည်းတွေကိုပြန်မပေးသေးဘူးလို့ပါကစ္စတန်ပြည်ထောင်ရေးဝန်ကြီးကပြောပါတယ်ကျွန်တော်တို့အနေနဲ့ကင်ညာအစိုးရကိုဆက်သွယ်ဆောင်ရွက်ဖို့နိုင်ငံခြားရေးဌာနကိုအခုတောင်းဆိုမယ်။အဲ့ဒီနောက်ဝန်ကြီးချုပ်ကနေကင်ညာသမ္မတနဲ့စကားပြောပါလိမ့်မယ်လို့သူကပြောပါတယ်
။ဒေါ်လာ 1.3 ဘီလီယံအထိစုချင်းငွေတိုးလာတဲ့အမေရိကန် Powerball ထီစုကြီးကိုအင်္ဂါနေ့ကဖွင့်ခဲ့တာမှာကယ်လီဖိုးနီးယားပြည်နယ်ကကန်လို့ရှင်တူထက်ကပေါက်သွားတယ်လို့ Powerball Internet စာမျက်နှာမှာဖော်ပြပါရတယ်။ဘသူဘဝမှမသိရတဲ့ဒီကန်ထူးရှင်အနေနဲ့စုချင်းငွေအလုံးတစ်ခါတည်းထုတ်မယ်ဆိုရင်တော့အခွန်ဆောင်အပြီးအမေရိကန်ဒေါ်လာ 969.6 တန်ရမှာပါ။အဲ့ဒီလိုတလုံးတစ်ခဲတည်းမယူဘဲနဲ့ခွဲပြီးယူမယ်ဆိုရင်တော့29နှစ်တာခွဲပြီးတော့ရယူနိုင်မှာဖြစ်ပါတယ်။အခုပေါက်သွားတဲ့ထီနံပါတ်ကတော့30 33 47 49 56နဲ့နောက်ဆုံးပါဝါဘောနံပါတ်ကတော့30ဖြစ်ပါတယ်2016ခုနှစ်တုန်းကတော့စုချင်းငွေ 1.59 ဘီလီယံအထိစံချိန်တင်ရောက်ရှိခဲ့တာဖြစ်ပြီးကယ်လီဖိုးနီးယား Florida နဲ့ Tennessee ပြည်နယ်ကလူ3ဦးခွဲဝေယူခဲ့ရတာဖြစ်ပါတယ
်ကဘာကြီးအနေနဲ့နျူကလ িয়ার လက်နက်တွေနဲ့ကြိုးပမ်းခဲ့တယ်လို့ရုပ်ကြွင်းလောင်စာစွမ်းအင်ပြန့်နှံ့မှုတွေကိုရပ်ဆိုင်းတဲ့သဘောတူစာချုပ်တွေကိုချမှတ်သင့်ပါတယ်လို့တောင်အာဖရိကဒီကမှာခင်ဗျာတောင်ပစိဖိတ်သမုဒ္ဒရာတွေက2 value နိုင်ငံရဲ့ဝန်ကြီးချုပ်နာတာနိုကပြောပါတယ်။ဒါအပြင်ထိလွယ်ခိုက်လွယ်ရှိတဲ့ကျွန်းနိုင်ငံငယ်လေးတွေအနေနဲ့ငွေကြေးအကူအညီရဖို့နဲ့အရေးယူဆောင်ရွက်မှုတွေပုံမလှုပ်ဆောင်ဖို့ဖိအားပေးတာတွေလှုပ်ဆောင်သင့်တယ်လို့ကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံ COP27 မှာပြောဆိုလိုက်ပါတယ်
။ But if sea level rise
ပင်လယ်ရေမျက်နှာပြင်မြင့်တက်လာရင်ကျွန်တော်တို့ရဲ့ကုန်ပြည်တွေအမျိုးသားအမှတ်လက္ခဏာတင်ငေတာတွေဆုံးရှုံးမယ်ဒါကြောင့်အထူးသဖြင့်ကုလသမဂ္ဂရဲ့လုပ်ငန်းစဉ်ပေါ်ဆောင်မှုနဲ့နိုင်ငံတကာအတိုင်းဝိုင်းရဲ့အာရုံစူးစိုက်ဂရုပြုတာကိုတကယ်ကိုလိုအပ်နေတာပါကျွန်တော်တို့ကျွန်းနိုင်ငံလေးတွေရဲ့နိုင်ငံတကာနိုင်ငံအဖြစ်တည်ရှိမှုကိုထိန်းသိမ်းထားဖို့လိုအပ်ပါတယ်လို့ Two Value ကျွန်းနိုင်ငံလေးရဲ့ဝန်ကြီးချုပ်ကတက်ရောက်လာတဲ့ခေါင်းဆောင်တွေကိုပြောဆိုသွားပါတယ်ခင်ဗျာ
တဲ့ရောက်တဲ့နေ့ကိုနန်းလောင်နဲ့ကိုခင်မောင်ဆွန်မင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေကိုနားဆင်ကြရမှာဖြစ်ပါတယ်2022ခုနှစ်နိုဝင်ဘာ8ရက်အမေရိကန်မှာကျင်းပနေတဲ့သမ္မတသက်တမ်းဝက်ရွေးကောက်ပွဲမှာမဲပေးခဲ့ကြတဲ့မြန်မာအမေရိကန်တွေထဲမှာတချို့ကအပြောင်းလဲအတွက်ပါတီကိုကြည့်ပြီးမဲပေးကြတယ်လို့တချို့ကကိုစလဲလောင်းတွေရဲ့လှုပ်ဆောင်ရေးပုံမူတည်ပြီးမဲပေးကြတယ်လို့ VOA ကပြောပါတယ်အမေရိကန်အထက်နဲ့အောက်လွှတ်တော်တွေမှာဘယ်ပါတီကလွှမ်းမိုးထိန်းချုပ်မလဲဆိုတာဒီရွေးကောက်ပွဲရဲ့ရလဒ်ကအဆုံးဖြတ်ပေးဖို့ရှိနေချိန်မှာမြန်မာတွေအခုလိုမဲပေးကြတာဖြစ်ပါတယ်ကုညံဝင်းအောင်စူးစီးတင်ပြထားပါတယ်ရှင
်ဒီတက်တန်းဝဲရွေးကောက်ပွဲမှာငွေကြေးဖောင်းပွားမှုလောင်စာဆီဈေးနှုန်းမြင့်တက်မှုစတဲ့စီးပွားရေးပြဿနာတွေအပြင်တည်ထောင်ဖြတ်ချခွင့်ဆန်ရအယူအဆရာသီဥတုဖောက်ပြန်မှုကင်တွယ်ရေးရုရှားယူကရိန်းအရေးကင်တွယ်မှုနဲ့တရုတ်နဲ့ဆက်ဆံရေးစတဲ့အကြောင်းအရာတွေဟာမဲပေးသူတွေကြားထည့်သွင်းစဉ်းစားကြတဲ့ရေပူရအချက်တွေဖြစ်ပါတယ်အမေရိကန်အနောက်ဖက်ကျန်းအရီဇိုနာပြည်နယ်ဖီနစ်စ်မြို့မှာသတင်းသုံးတဲ့မြန်မာဖုန်းတော်ကြီးအရှင်ခေမာစာရကတော့သူ့ဝန်ကျင်ကမြန်မာအများစုဟာ Republican ကိုမဲထည့်ကြတယ်လို့ဆိုပါတယ်
။နိုင်ငံတကာနဲ့တပ်သက်တဲ့အလို့ဆောင်ရှိတဲ့ဘိုလ်လေးပဲသဘောကျကြတော့ဘူး။သူ့ဘဝတနာယူစစ်သုံးချက်အောက်ရှိပြီးပြေးရမယ်ဆိုတာရယ်။နောက်ပြီးသမတထရန်လက်ထက်မှာအစည်းအဝေးပြန်ပေါင်းလာတာဒီအမေရိကန်မှာအန္တရာယ်တွေနောက်တစ်ချက်ကဦးဇင်းတို့တရုတ်နိုင်ငံနဲ့ပတ်သက်တဲ့နိုင်ငံရေးတို့ဟိုပါနောက်မြောက်ကိုရီးယားတို့အကင်တူလာတို့အန္တရာယ်တွေကိုသဘောကျပြီးတော့လို့ပြောရမှာဖြစ်တယ်နော်။ဆန်လက်တဲ့တုန်းကဆိုလို့ရှိရင်ယူကရိန်းကိုရုရှားကပြုစုရေးမှလည်းမဟုတ်ဘူးပေါ့။မပြုစုလို့ရှိရင်ဒီလိုဆိုတော့ဖြစ်ပြီးဆိုလို့ရှိရင်ကမ္ဘာကြီးကဒီယူကရိန်းရဲ့ပြည်ပွဲရအန်ဒီဝင်ပြီးစဉ်းစားတဲ့တာကိုခံရမှာမဟုတ်ဘူးဆိုတဲ့အတွေ့အကြုံတွေရှိကြတာပေါ့တော့ထမ်းလိုပြပြသွားတာကိုရှိတဲ့အတွက်အဲ့လိုအန်ဒီတွေကိုမကင်ပြင်းတဲ့အတွက်မ နိုင်ငံတွေကဘာပေါ်မှာကြောက်လောက်လာမဲ့အနေထားတွေကိုပြက်လက်တော့မလုံးကြီးဟန်တဲ့အတွေ့ဒီနေ့ဟောလာရာဆရာကယူကရိန်းကိုတိုက်ရိုက်ရဲစစ်ပွဲတွေကိုရှင်းကြောက်လာတဲ့ဆိုလို့လူတွေကတွေ့ကြတယ
်အိန္ဒိယနာပြည်နယ်အိန္ဒိယနာပလစ်မြို့မှာနေတဲ့မြန်မာရေးလှုပ်ရှားသူချင်းတိုင်းသားကိုအီလိုက်ဇာဘာနီကတော့ပါတီကိုရှေ့တန်းမတင်ပဲမြမအရေးပြဿနာကိုဘယ်အမတ်ကဘယ်လိုကင်တွယ်နေသလဲဆိုတဲ့ပုံမူတည်ပြီးသူတို့အနေနဲ့မဲပေးခဲ့တယ်လို့ဆိုပါတယ
်ကျွန်တော်တို့ဒီ Indianapolis မှာနေထိုင်တဲ့မြန်မာ community နဲ့ကြည့်မယ်ဆိုလို့ရှိရင်ဒီ election မှာမဲပေးတဲ့အချိန်မှာအရေးကြီးဆုံးနဲ့သူတို့ထားတဲ့အရာကတော့ပြည်တွင်းမှာလက်တလောဖြစ်နေတဲ့နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့ democracy ရရှိဖို့ပဲသူတို့အစင်းစားပြုံးနေတည်ကြတာဖြစ်တယ်။အဲတော့အဲ့ဒီမှာကျွန်တော်တို့ကိုကူညီပန်းပူပန်းဝင်ခဲ့တဲ့ပုဂ္ဂိုလ်ကိုကျွန်တော်ကြည့်မယ်ဆိုလို့ရှိရင် US Senator Senator Tom Yao တယောက်ဖြစ်တယ်။သူက Republican အမတ်ဖြစ်တယ်။ဆက်ဆက်မမနဲ့ဟိုကလီယန်နဲ့ပြုံးမပါဝင်လာခဲ့တယ်ဆိုတော့ဒီနှစ်မှလည်းဒီကပ်ပူပြီးမှကျွန်တော်တို့ကိုကူညီနိုင်တယ်လို့ကျွန်တော်လေ့ကျင့်တဲ့မဲတည်ကြတာကိုကျွန်တော်တို့တွေ့ရတယ်။အဲတစ်ဖက်မှာလည်းဒီ Congress နေချင်းမစလို့ရှိရင် congressman and the council လည်းသူတို့တေးကြတာသူတို့သူကတော့ democrat party ပါပဲတိုးတော်လည်းပဲကျွန်တော်တို့ရဲ့အရေးဒီတွင်းကမြန်မာပြည်တွင်းရဲ့ democracy ရေးတမကားပဲနဲ့ဒီ indiana မှာအရှိတဲ့ကျွန်တော်တို့ community ပညာရေးပီစီဘွားရေးဆက်ဆံလက်ကောင်းတယ်ဆိုတော့ဒီဟာတွေကိုကြီးပြီးမှသူတို့မဲပေးကြတာကိုတွေ့ရတယ်
ပင်ဆယ်ဗေးနီးယားပြည်နယ်မှာနေထိုင်သူလူငယ်တဦးဖြစ်တဲ့မန်နှင်းပွင့်ဖြူကတော့ဒီမိုကရက်ပါတီကိုယ်စားလှယ်တွေကိုသာမဲပေးခဲ့တယ်လို့ပြောပါတယ်
။ဒီခု Republican Party မှာရှိရဲ့တချို့ view တွေကအစိုးရောက်တယ်လို့ထင်လို့အခုလောလောဆယ်မှာတော့ဒီ midterm အတွက်ကဒီမိုကရက်တွေကိုပို့ပြီးတော့နိုင်စေခြင်းတဲ့သဘောနဲ့ပဲလုပ်လိုက်တာ General Election ကရင် yeah ဒီနေ့ပုံမူတည်ပြီးတော့ yes I mean လည်းတို့ရစီလာနိုင်ရော you know historically ရော like republican တွေကတချို့ကပို့ပြီးတော့ဒီပမာရေးကိုပို့ပြီးလုပ်ပေးတယ်လို့ကကြားပူရပေါ့နော်အခုလောလောဆယ် democrat တွေတက်နေပြီနဲ့ပမာခိတာဘာမှသိပြီးတော့မလုပ်ပေးတာဒါပေမဲ့ republican ကတော့အဆုံးထွက်တဲ့ဥစ္စာမကြိုက်ဘူးအဲ့ဒါကြောင့်မလို့
new jersey ပြည်နယ်မှာနေထိုင်တဲ့ကာတွန်းဆရာဝင်းထွန်းကတော့ဒီမိုကရက်အမတ်တွေကိုသာရွေးချယ်တဲ့နယ်လို့ပြောပါတယ်
။ဒီနိုင်ငံရဲ့အမေရိကန် International ကမ္ဘာအမေရိကန်ကတစ်ဆက်တည်းကျွန်တော်တို့ကမ္ဘာဒီအာရှရေးပါပါဝင်ပြီးမယ်ဆိုရင်အားလုံးကိုခြုံလိုက်ကျွန်တော်ဒီမိုကရက်အားလုံးကိုဘယ်သူမှဆိုကောက်ချစ်ပြီးပြလိုက်။ Republican ကိုမပေးဘူး။ဘာဖြစ်လို့ Republican ကိုမပေးလဲလို့ဆိုတော့ကျွန်တော်ကပါတီဆွဲမရှိဘူး။ကျွန်တော်ဘယ်ပါတီကမှအမေမဟုတ်ဘူးလို့ဟိုဒီစာရောက်ရတဲ့နောက်ဘတ်တွန်းဆရာပြည်ကြီး trend လို့ဟိုရင်းကအများကြီးရှိတဲ့လူတယောက်လိန်လည်းမှုအများကြီးရှိတဲ့လူတယောက်ကိုတော့မထိနိုင်တဲ့အတွက်သူတို့ရွေချက်တွေဘလောက်ကောင်းကောင်းဗမာအရေးအတွက်ဘလောက်ပဲလုပ်ခဲ့ရပြောပဲကျွန်တော်မဲမဲပေးဘူးလုံးဝဆန့်ကျင်မယ်စီးပွားရေးကိစ္စကဒီမိုကရက်ကြောင့် Republican ကြောင့်ဖြစ်တယ်လို့ကျွန်တော်မယူဆဘူးပြေးရတယ်အမေရိကန်တွားပြောတိုက်တာမဟုတ်ဘူးလို့ပတ်သက်တော့အမေရိကန်နဲ့မကောက်ဘတ်သက်တဲ့ဥရောပကတော့ဘာဘနိုင်ငံအတီးဒီအပေးအကြီးအသေးအားလုံးထိတယ
်မင်းုံပြိမဲ့အချိန်ကတော့အမေရိကန်အရှိတ်ချမ်းစံတော်ချင်းည9နာရီဖြစ်ပါတယ်ကယ်လီဖိုးနီးယားလိုနယူးယောက်လိုမေရီလန်းလိုပြည်နယ်တွေကဒီမိုကရက်လွှမ်းမိုးတဲ့ပြည်နယ်တွေအဖြစ်အများကနားလည်ထားကြပြီးဖလော်ရီဒါဂျော်ဂျီယာပြည်နယ်တွေက Republican ပြည်နယ်တွေအဖြစ်သတ်မှတ်ထားကြပေမဲ့ဒီတန်းဝက်ရွေးကောက်ပွဲမှာ swing state လို့ခေါ်တဲ့ပါတီတစ်ဖက်ကိုပြောင်းပြီးမဲပေးလိုက်နိုင်ခြေရှိတဲ့ပြည်နယ်တွေအဖြစ် Arizona, Nevada, Georgia, Pennsylvania, Michigan နဲ့ Wisconsin တို့ဖြစ်တယ်လို့ဒေတာအတွင်းသတင်းတွေကဆိုပါတယ်ခင်ဗျာ
သရရှင်များရှင်ဒီကနေ့အင်ကာနေ့ကတော့အမေရိကန်ပြည်တော်စုမှရွေးကောက်ပွဲနေ့ဖြစ်ပါတယ်။တန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေအခုကျမတို့အတန်လွှင့်နေတဲ့အချိန်ထိမဲပေးနေကြဆဲဖြစ်ပါတယ်။မဲပေးတာမပြီးသေးပါဘူး။ဒီမဲပေးတဲ့မဲထွက်ထဲတဲ့သူဟာဆိုလို့ရှင်အရင်ရွေးကောက်ပွဲထဲတောင်ပုံများမယ်လို့လည်းခန့်မှန်းချက်တွေရှိပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့ရဲ့ VOA မြန်မာပိုင်းအစီအစဉ်ရဲ့အကြီးတန်းအယ်ဒီတာဦးကျော်စန်းသားနဲ့မင်းမြန်တင်ပြပေးဖို့ အန်ကယ်ဦးကျော်စံသားလည်းကျမတို့စတူဒီယိုတဲကိုရောက်ရှိနေပြီဖြစ်ပါတယ်ရှင်အန်ကယ်မင်္ဂလာပါရှင
်မင်္ဂလာပါမသိမီ
ဟုတ်ကဲ့အန်ကယ်အခုအမေရိကန်သက်တမ်းဝယ်ရွေးကောက်ပွဲတွေဟာဘယ်လောက်များအရေးပါပါသလဲရှင်အန်ကယ
်ဖိအရေးပါပါတယ်ဘာကြောင့်လဲဆိုတော့အမေရိကန်ပြည်သူတွေဟာဒီရွေးကောက်ပွဲမတိုင်ခင်ကတည်းကကွဲနေကြတာတော်တော်ပြင်းပြင်းထန်ထန်ကွဲနေကြတယ် polarization ရှိနေတယ်ဆိုတော့ဒီရွေးကောက်ပွဲရောက်ပူပြီးတော့တဘောရာကွဲလည်နိုင်တယ်လို့တွေးရပါတယ်ပထမတစ်ခုကလွှတ်တော်ကိုဘယ်သူကကြီးစိုးသွားမလဲလွှတ်တော်ကိုကြီးစိုးတဲ့ပါတီဟာအစိုးရလုံခြုံရေးကိုဖီလာဆန့်ကျင်လုပ်နိုင်တယ်ဆိုတော့သိအရေးကြီးပါတယ်ဆိုတော့ဒီအခုလောလောဆယ်မှာရှိနေတဲ့ပြဿနာကတော့ဒီသမ္မတဘိုင်ဒန်အစိုးရလုံနေတဲ့မူဝါဒတွေနဲ့ပတ်သက်ပြီးတော့ဗောလေသူကကန့်ကွက်နိုင်တဲ့ကိစ္စတွေရှိပါတယ်ဒါကြောင့်ဒီလောရဟာအမေရိကန်ပြည်သူတဦးချင်းရဲ့ဘဝကိုလည်းရိုက်ခတ်နိုင်လို့တိုင်းပြည်ရဲ့ကံကြမ္မာကိုလည်းရိုက်ခတ်နိုင်လို့ပြောလို့ရပါတယ်ဥပမာအဖြစ်စတဲ့တာခွင့်ကိစ္စပေါ့လေအဲ့တော့စတဲ့ဖြတ်ချခွင့်ကိစ္စနဲ့ပတ်သက်လို့ဆိုရင်လူပုဂ္ဂိုလ်တူချင်းရဲ့မိသားစုတစ်ခုချင်းရဲ့နေ့စဉ်ဘဝကိုထိခိုက်နိုင်တဲ့ကိစ္စဖြစ်ပါတယ်။ထူးနီးစွာပဲသူတို့စီးပွားရေးကိစ္စပေါ့တိုင်းပြည်လုံးမှာလည်းပဲလူတွေကိုထိခိုက်မယ်။ဒါအပြင်ဒီနိုင်ငံရေးအဖြစ်ဘယ်ပါတီကနိုင်ငံကိုအလားအလာကောက်မလဲ။အထူးသဖြင့်ဒီရေးကောက်ပွဲဟာနောက်နှစ်နှစ်အကြာမှာကျင်းပလာမယ်သမ္မတရေးကောက်ပွဲအတွက်ဘယ်ဘက်အားသာနိုင်မလဲဆိုတာကြိုတင်ပြီးနမိတ်ဖြတ်နိုင်တဲ့ဆန္ဒခိုင်ပွဲသဘောမျိုးလေးပြုနေရပါတယ်။တောင်ဒီရေးကောက်ပွဲစိတ်အရေးပါတယ်ရေးကောက်ပွဲဖြစ်တယ်လို့ပြောမှာပါမသိဘူး
။ဟုတ်ကဲ့ရှင်အန်ကယ်။အဲ့တော့အခုရေးကောက်သက်တမ်းဝယ်ရေးကောက်ပွဲတွေမှာမဲဆန္ဒရှင်တွေအနေနဲ့ဘလို့အကြောင်းအရာတွေကိုဥတီပြီးတော့မဲထည့်ကြမယ်လို့အန်ကယ်ယူဆပါလေရှင်။
သဘောရရအပြင်ကတော့ညှင်းခုန်နေကြတာရှိပါတယ်ဒါဟာဒီမိုကရေစီချင်းချောက်ခံနေရတယ်ဒါဒီမိုကရေစီကပေါ့လေဒီမိုကရေစီကပြောတာတွေ့တယ်သူတို့ဒါပေမဲ့အဲ့ဒီ issue လေလောလောဆယ်မှာကအဲ့ဒီသဘောတရားတဲ့လက်တွေ့မှာလူတွေစာဝန်နေတဲ့ကိစ္စဆိုတော့စီးပွားရေးကိစ္စဟာအရေးကြီးဆုံးကိစ္စဖြစ်ပါတယ်ဒီစီးပွားရေးကိစ္စကိုသူတို့အဓိကအဖြစ်ထားပြီးတော့စဉ်းစားကြပါလိမ့်မယ်ဆိုတော့အခုခါမှာကုန်စည်နှုန်းမြင့်တက်တဲ့စီးစည်နှုန်းမြင့်တက်တဲ့နောက်ပြီးတော့အတွန်းနှုန်းနဲ့အဆမ်းတန်းမြင့်တက်နေတဲ့အိမ်ရောင်းဝယ်လုပ်ငန်းတွေဘယ်သူမှမလုပ်ကြတော့ဘူးစသဖြင့်ပေါ့လေအဲ့ဒါတွေရဆိုင်သွားတာအဲ့ဒါဟာအဓိကကိစ္စဖြစ်ပါလိမ့်မယ်။နောက်ပြီးတော့စောစောကပြောတဲ့ပြည်သူတွေဖြတ်ချခွင့်နဲ့ပတ်သက်ပြီးတော့အရင်ကတော့ road versus weight စီရင်တော့အရာဒါပြည်သူတွေဖြတ်ချခွင့်ကိုဒေဝင်ခွင့်ပြုထားတာရှိတယ်။အခုခါမှာအဲ့ဒါကိုပယ်ဖြတ်လိုက်ပြီးဖြစ်တဲ့အတွက်ကြောင့်ဒီဥပဒေမှာနှစ်ဖက်လုံးကအပြိုင်ဆိုင်အစားထိုးဖို့လုပ်နေကြပါတယ်ဆိုတော့ဒီဥပဒေနဲ့ပတ်သက်ပြီးတော့ဘယ်ဘက်ကနိုင်လာမလဲ။ဒါအပြင်ဒီအထက်မှာပြည်နယ်အုပ်ချုပ်ရေးမှူးတချို့လည်းရွေးကောက်ပွဲလုပ်မယ်ဆိုတော့ပြည်နယ်အုပ်ချုပ်ရေးမှူးတွေအပြောင်းလဲဖြစ်သွားရင်တချို့ပြည်နယ်တွေမှာငါးစီမှာပဋိသေဒဆွေးနွေးလုံအောင်ပိတ်ပင်နေမှာညာပုံပြီးတင်းကြပ်တဲ့လုပ်လိုက်ရင်အဲ့ပြည်နယ်ကအမျိုးသမီးတွေဒီကိစ္စပေါ်လာရင်တခြားပြည်နယ်ကိုပြောင်းရွှေ့ပြီးတော့တတိဖြတ်ချတာမျိုးပဲစသဖြင့်ပေါ်လေသိပ်ပြီးတော့ဆုတ်ချုပ်ထွေးတွေပြဿနာဖြစ်လာနိုင်ပါတယ်ဒီကိစ္စဒါအပြင်ဒီနိုင်ငံရေးအဖြစ်လည်းပဲဒါတရားစွဲဆိုဖို့ကိစ္စဒေါ်နယ်ထရမ့်ကအခုဆိုလို့ရှိရင်ဒါ2027 January မှာလွှတ်တော်ဝိုင်းတဲ့ကိစ္စတရားစွဲဖို့ဘာညာစုံစမ်းရေးကော်မရှင်ဖွဲ့ပြီးလုပ်နေရခိုးဘက်က Republic ဘက်ကနိုင်ငံတော်ရင်ဒါကိုပိတ်မှာပဲသူကဒါဆက်မလုပ်ရတော့ဘူးအဲ့လိုအစားသူကဘာလို့စဉ်းစားမလဲ Biden ကိုအပြစ်ချမယ်အာဒီလူကြီးသူရဲ့သားဟာတရုတ်မဲစီးပွားရေးဆက်ဆက်နေတဲ့စသဖြင့်ဒါပြင်တခြားဟာတွေလည်းပေါ့လေသူကအဲ့လိုအပြစ်ချမယ်ကိစ္စတွေအများကြီးကြုံရနိုင်ပါတယ်ဆိုတော့အတော်လေးအရေးပါတဲ့ issue တွေဖြစ်ပါတယ်အဲ့ကိစ္စတွေ
ဟုတ်ကဲ့ရှင်အကဲအဲ့တော့ဒီဘိုင်ဒန်အစိုးရရဲ့နိုင်ငံခြားရေးမူဝါဒအပေါ်မှာရောဒီရွေးကောက်ပွဲရလဒ်တွေကတက်ရောက်နိုင်ခြေရှိပါသလားအကဲ
တကယ်တော့နိုင်ငံခြားရေးမူဝါဒပြဿနာဟာဒီစက်တမ်ဘာရွေးကောက်ပွဲမှာသိပြီးတော့ထိတ်တန့်ရောက်တဲ့ issue တွေမဟုတ်ခဲ့ပါဘူးအခုလည်းပဲအမေရိကန်ပြည်ထောင်စုမှာနှစ်ပါတီလုံးကနှစ်ဖက်စလုံးကယူကရိန်းကိစ္စမှာရောတရုတ်ကိစ္စမှာပါရေပူရအဖြစ်သဘောထားရင်းတူတယ်လို့ပြောမှာဖြစ်ပါတယ်သို့တော်လည်းပဲယူကရိန်းကိစ္စမှာအစည်းအဝေးကင်တွယ်ပုံဘယ်လိုလက်နက်တွေကိုပို့ဆင်းတယ်ဥပမာဖြင့်ပြောရသလိုတချို့ကလည်းပဲငွေပေးတာသိပ်ပြီးတော့မျှလွန့်နေမပေးခြင်းနဲ့ Republican တချို့လည်းပဲရှိနေပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အငင်းပွားစရာရှိလာနိုင်ပါတယ်သူတို့ကတော့ဆိုတော့မြန်မာဟုတ်ကဲ့ဆိုတော့မြန်မာနိုင်ငံကိစ္စဆူရပါသို့အဲ့မြန်မာနိုင်ငံကိစ္စနဲ့ပတ်သက်လို့လည်းပဲနှစ်ဖက်လုံးကတော့သဘောထားဒန်းလိုပဲပြောရမှာဖြစ်ပါတယ်ဆိုတော့ဗမာပြည်သူတွေကတော့ဒေါ်နယ်ထရမ့်ကိုပို့ပြီးတော့ကြိုက်ခဲကြတာတွေ့ရပါတယ်ဆိုတော့အခုနောက်ပိုင်းမှာသူ့ပါတီကောက်လာရင်ဘယ်ဘက်ကိုပါလာမလဲဆိုတာကတော့ဒီမှာပြည်သူလဲစိတ်ဝင်စားကြည့်နေကြမယ်ထင်ပါတယ်နိုင်ငံရေးနဲ့ပတ်သက်လို့
ဟုတ်ကဲ့ရှင်အန်ကယ်ဦးကျော်စံသားအချိန်လဲဒီလောက်ပဲရတဲ့အတွက်ဒီမှာပဲအန်ကယ်ကိုဟိုဆုံးသက်ပါတယ်ဟုတ်စားကျမတို့မြန်မာနိုင်ငံရွေးကောက်ပွဲကိစ္စသတင်းဆောင်မတစ်ပုဒ်ကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင်ဟုတ်ကဲ့မြန်မာစစ်ကောင်စီဘက်ကအထူးအရောက်ရွေးကောက်ပွဲတရချင်းပပြီးနိုင်ငံရေးတရားဝင်မှုရရှိဖို့နဲ့နိုင်ငံတကာအသိအမှတ်ပြုမှုရဖို့ကြိုးပမ်းနေပေမဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲအသစ်ကိုလက်ခံအသိအမှတ်ပြုမှာမဟုတ်တဲ့အကြောင်း2020ရွေးကောက်ပွဲချင်းပခဲ့တဲ့နှစ်နှစ်ပြည့်အထိအမှတ် NLD ရဲ့ကြေညာချက်မှာထုတ်ပြန်ပြောဆိုထားပါတယ်မြန်မာစစ်တပ်ဟာအာဏာကိုအတ္တမလူယူ ပြီးရွေးကောက်ပွဲအနိုင်ရပါတီကိုပြစ်မှတ်ထားတိုက်ခိုက်ချင်းမှုန့်နေသလိုဒီမိုကရေစီကျင့်စဉ်တရားလုံးကိုစနစ်တကျဖျက်ဆီးနေတယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။ NLD ရဲ့ကြေညာချက်ကြောင့်သတင်းပေးပို့ချက်ကတော့ကိုအခုနန်းလောင်ကပြောပြပေးမှာဖြစ်ပါတယ
်။ဒေါအောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးလွတ်မြောက်ရေးကိုဦးစားပေးလှုပ်ဆောင်တဲ့လုပ်ငန်းစဉ်အဖြစ်ချမှတ်ဆောင်ရွက်ပေးဖို့အာဆီယံနဲ့နိုင်ငံတကာကောင်ဆောင်တွေကို2020ရွေးကောက်ပွဲနှစ်နှစ်ပြည့်တဲ့နေ့မှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတိုက်တွန်းလိုက်ပါတယ်။အာဆီယံအထူးကိုယ်စားလှယ်အပါအဝင်မြန်မာအရေးကိုယ်စားလှယ်အားလုံးဒေါအောင်ဆန်းစုကြည်နဲ့လှုပ်လှစွာတွေ့ဆုံဆွေးနွေးအဖြစ်ရှာမှတ်တာလက်တွေ့ကြမဲ့ပြဿနာပြည်လည်ရေးလမ်းစာရနိုင်မယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံလက်ရှိရင်ဆိုင်နေရတဲ့အချက်အသေးတွေနဲ့ပတ်သက်လို့လက်တလောပြဿနာပြည်လဲရေးကိုရာရှေ့ရှုပြီးဦးစားပေးဆောင်ရွက်တာဟာဒီမိုကရေစီအရေးလူအခွင့်အရေးကိုထိခိုက်ပျက်သုံးစေနိုင်တဲ့အကြောင်းနဲ့အနာဂတ်မြန်မာနိုင်ငံကိုအနိုင်ထိုင်ုံနေစီတွန်းပေါ်ရာရောက်စေနိုင်ကြောင်း NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကြေညာချက်မှာပြောဆိုထားပါတယ်။ပါတီဝင်တွေအပါအဝင်နိုင်ငံရေးလှုပ်ရှားမှုတွေကိုစစ်တကဖိနှိပ်မှုတွေဆက်လက်လှုံ့ဆော်နေပေမဲ့မူလ NLD ပါတီရဲ့သဘောရအတိုင်းပဲရှေ့ဆက်သွားမယ်လို့ NLD ကအနံ့ရကိုယ်စားလှယ်တူဖြစ်တဲ့ဦးပပိုးဦးက VOA ကိုပြောပါတယ
်။စစ်အာဏာရှင်ခြုံရင်းရေးဟာနံပါတ်1ဦးစားပေးမှရှိပါတယ်။စစ်အာဏာရှင်ခြုံရင်းရေးနဲ့တူပြည်ထောင်စုသစ်တစ်ခုပေါ်ထွန်းရေးနော်စစ်မှန်တဲ့နော်ဖက်ဒရယ်ပြည်ထောင်စုသစ်တစ်ခုပေါ်ထွန်းရေးဆိုတာကိုကျွန်တော်တို့ဥထိပ်ပန်ထားပါတယ်။ရွေးကောက်ပွဲကျွန်တော်တို့ကြီးညာစက်တန်းမှာပါခဲ့တဲ့အတိုင်းပါပဲ။နော်အဲ့ဒီတိုင်းကိုကျွန်တော်တို့ဆက်လက်ပြီးတော့ခြေတက်သွားမှာဖြစ်ပါတယ်ခင်ဗျာ
NLD ရဲ့ထုတ်ပြန်ချက်မှာတော့ NLD ဟာ2020ရွေးကောက်ပွဲရဲ့မဲဆန္ဒနဲ့920မှာ82%တတမာလေးရခိုင်နှုန်းထောက်ခံမှုရခဲ့တယ်လို့ပြောပါတယ်စစ်တပ်ကတော့ NLD အနိုင်ရတဲ့မဲရလတ်တွေမှာမာရွင်မှုတွေရှိတယ်မဲမတမာမှုတွေရှိနေတယ်ဆိုပြီးရွေးကောက်ပွဲရလတ်ကိုပယ်ချထားပါတယ်ရွေးကောက်ပွဲမဲရလတ်ကိုမာရွင်တယ်လို့စစ်ကောင်စီဘက်ကပြောလာပြီးတဲ့နောက်မှာအာဏာဖီဆန်ရေးလှုပ်ရှားသူတွေကိုဖြိုခွဲဖမ်းဆီးထောင်ချခဲ့တယ်လို့တချို့ကိုနှိပ်စက်ပြီးတော့တပ်ဖြတ်တာတွေလှုပ်ဆောင်ခဲ့တယ်လို့ NLD ဘက်ကပြောပါတယ် NLD ပါတီရုံးချုပ်အပါအဝင်ရုံးခွဲတွေအချိန်ပေါင်း120လောက်ကျူးကျော်ဝင်ရောက်ခရပြီးပါတီဝင်တွေနဲ့ပါတီဝင်190ကျော်ရဲ့နေအိမ်တွေလည်းချိတ်ပိတ်သိမ်းဆီးခံရတယ်လို့ NLD ကထုတ်ပြန်ခဲ့တာပါဒါကြောင့်လဲစစ်ကောင်စီကလုပ်ဖို့ကြိုးစားနေတဲ့ရွေးကောက်ပွဲကို NLD ဘက်ကလက်ခံအသေးမပြုမှာမဟုတ်ဘူးလို့ပြောပါတယ်။အာဆီယံနဲ့ကမ္ဘာကောင်ဆောင်တွေအနေနဲ့လဲဦးစားပေးပြီးတော့ဆောင်ရွက်တဲ့ကိစ္စရပ်တွေထဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့လွတ်လပ်စွာတွေ့ဆုံဆွေးနွေးအဖြစ်ရှာနိုင်ဖို့လိုတဲ့အကြောင်းလဲ NLD ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။ဒါမှပဲလက်တွေ့ကြတဲ့ပြဿနာပြည်လဲရေးလမ်းစာကိုရရှိနိုင်လိမ့်မယ်လို့ NLD က2020ရွေးကောက်ပွဲနှစ်နှစ်ပြည့်တဲ့နေ့ကြေညာချက်မှာဖော်ပြထားတာပါ။စစ်ကောင်စီဖက်ကတော့2020ပြည့်နှစ်ရွေးကောက်ပွဲမှာမဲမတမာမှု70တန်းကျော်ရှိတယ်လို့စွပ်စွဲထားပြီးရွေးကောက်ပွဲရလဒ်ကိုစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကပယ်ဖျက်ခဲ့ပါတယ်။ NLD ကောင်ဆောင်တွေအပါအဝင်အဖွဲ့ဝင်အများအပြားကိုလှဆမှုရွေးကောက်ပွဲအပေါ်မလျော်ဩဇာတက်ရောက်စေမှုတွေနဲ့တရားစွဲအရေးယူခဲ့ပါတယ်။နိုင်ငံတကာကရောပြည်တွင်းလှိလာဆောင်ကြီးရဲ့အဖွဲ့တွေကပါဒီရွေးကောက်ပွဲဟာလိုအပ်ချက်တချို့ရှိပေမဲ့လို့လှူလတ်မြတ်တဲ့ရွေးကောက်ပွဲဖြစ်တယ်လို့ရွေးကောက်ပွဲအပြီးမှာအစိုးရခန်းစားတွေထုတ်ပြန်ခဲ့ကြပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းစစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲဟာလှူလတ်တရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်တဲ့အကြောင်းနဲ့မြန်မာနိုင်ငံရဲ့အချက်အသေးကိုပုံမရှိကြစေပြီးတိုင်းပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့တည်ငြိမ်အေးချမ်းသာယာရေးကိုနှောင့်နှေးကြံ့ကြာစေမယ့်အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။
နန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်သောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံကနေပါတိုးချက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒါပြင်ကျမတို့ရဲ့ဓာတ်ရိုက်ထုတ်လွှင့်ချက်တွေကို VOA ရဲ့ website စာမျက်နှာ bami.voanews.com မှာလည်းအသံလွှင့်ချိန်တဲ့တပြေးညီဓာတ်ရိုက်နားဆင်နိုင်ကြသလိုပဲကျမတို့ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်နားဆင်နိုင်ကြပါတယ်ရှင်
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါ။မြမနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Youtel Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်။VOA American တန်ရဲ့2022ခုနှစ်နိုဝင်ဘာလ9ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32နဲ့48တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာ Social Media လူကြီးများသတင်းတို့မြင်ကွင်းကျင်မှတ်စုကဘာတလွားခီးသွားစတဲ့သတင်းပတ်စင်ကဏ္ဍတွေကိုဇက်တိုက်နှาศင်ကြရမှာဖြစ်ပါတယ်။အခုကတော့ Data Ring သတင်းဆောင်မတစ်ပုဒ်ကိုအရင်ဆုံးတင်ပြပေးလိုပါတယ်။ထိုင်းနိုင်ငံဟာနိုင်ငံမဲ့လူရည်အများဆုံးရှိနေတဲ့ကမ္ဘာနိုင်ငံတွေထဲမှာတနိုင်ငံအဖြစ်ပါဝင်ပါတယ်။ဒီအတွက်လူနည်းစုတွေအတွက်ရှုပ်ထွေးလာတဲ့နိုင်ငံသားလျှောက်ထားရေးထိုင်းအစိုးရလုပ်ငန်းစဉ်တွေမှာလူနည်းစုတိုင်းရင်းသားတွေကိုဒေသခံစေတနာဝန်ထမ်းတွေကဝိုင်းပြီးတော့ကူညီပေးနေကြပါတယ်။ကိုရဲမွန်တင်ပြပေးပါမယ်ရှင်
။2022ခုနှစ်ဇွန်လအထိထိုင်းအစိုးရစီမှာနိုင်ငံမဲ့သူအဖြစ်စည်ရင်းသွင်းသူ 9,600 ကျော်ရှိပါတယ်။အဲ့ဒီလိုစင်းတွန်းလာသူတွေတဲက24ရာခိုင်နှုန်းဟာနိုင်ငံမြောက်ပိုင်းချင်းမိုင်ဒေသကဖြစ်ကြပါတယ်။နိုင်ငံမဲ့သူဖြစ်ခဲ့ဘူးတဲ့မီပီယာရှောင်မီကသူ့အတွေ့အကြုံကိုအခုလိုရှင်းပြပါတယ
်။
ကျမနာမည်ကမီပိုင်ချူမီပါ။နိုင်ငံမဲ့ဘဝအကြောင်းပြောစရာစကားတစ်လုံးပဲရှိပါတယ်။တိတ်ကိုခက်ခဲတယ်ဆိုတဲ့စကားလုံးမှာဘယ်နေရာမှမအလုပ်မရပါဘူး။တောင်ရတစ်ခုမှအလုပ်လုပ်ရပါတယ်။ဘတ်တရာပဲရတာပါ။မဖြစ်စလောက်လောအကဆိုပေမဲ့လည်းအဲ့ဒီအလုပ်ကိုပဲဆက်ပြီးတော့လုပ်ခဲ့ရပါတယ
်။အစိုးရစီမှာနိုင်ငံသားဖြစ်ဖို့မီပီယာကသူမဘာသာကြိုးစားခဲ့ပေမဲ့သူ့ရဲ့လျှောက်လွှာအပယ်ခံခဲ့ရပါတယ်။ဒါပေမဲ့လည်းမီဖာအရှောင်တို့လိုဒေသခံစေတနာဝန်ထမ်းတွေကရှုပ်ထွေးရဲ့ယုံကိစ္စတွေမှာဝိုင်းဝန်းကူညီကြပါတယ
်။စွန်ใจด้านนี้เพราะว่าตัวเองเคยประสบปัญหามาก่อนแล้วแล้วเราก็สงสารคนที่เขา
จม้ากูไรအဲ့ဒီလိုအတွေ့အကြုံရှိခဲ့ဘူးလို့ခုလိုစေတနာနဲ့ဝန်ကူတာပါ။ကျမလိုပဲအခက်အခဲတွေနဲ့ကြုံတွေ့နေရတဲ့သူတွေကိုဦးစားပေးကူညီပေးပါတယ်။သူတို့အတွက်စကားပြန်လုပ်ပေးပါတယ်။ဒေသခံအစိုးရရုံးကိုခေါ်မသွားခင်သူတို့နဲ့အရင်တွေ့ပြီးတော့ဆွေးရစရန်တွေကိုလေ့လာပါတယ်။ဘာတွေကြိုတင်ပြင်ဆင်ထားမလဲဆိုတာကိုအကြံပေးပါတယ်။နောက်တော့သူတို့နဲ့အတူရုံးကိုလိုက်သွားပြီးအစိုးရအရာရှိတွေနဲ့လိုက်ပြီးတော့တွေ့ပါတယ်။အဲ့ဒီအခါအရာရှိတွေကလည်းရှောက်လွာတွေကိုလက်ခံကြတာပါ
။ချင်းမိုင်ဒေသမှာနိုင်ငံမဲ့အဖြစ်စည်ရင်းသွင်းလာသူတွေထဲမှာတောင်ပေါ်သားလူနည်းစုတွေလည်းအများအပြားပါဝင်ပါတယ်။
မေဖာတဲ့နင်ကတော့ထား
ကျမရှောက်လာတွေစက်တင်လို့မရတော့ဘူးလို့သူတို့ကပြောလာပါတယ်နောက်တော့မိဖာကကျမကိုဖုန်းခေါ်လာတာပ
ါနိုင်ငံမဲ့ဖြစ်ခဲ့ဘူးတဲ့မီပီယာရှောင်မီဟာစေတနာဝန်ထမ်းတွေအကူအညီနဲ့နောက်ပိုင်းမှာတရားဝင်နေထိုင်ခွင့်ရလာခဲ့တာပ
ါအခုတော့စိတ်ချမ်းသာသွားပါပြီပျော်လဲသိပ်ပြီးတော့ပြောရပါတယ်အခုဆိုရင်လူအလုံးနဲ့ကျမလည်းဒန်းတူဖြစ်သွားပြီလို့ခံစားရပါတယ
်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR က2024ခုနှစ်အရောက်မှာနိုင်ငံမဲ့သူကင်းစင်ရေးလှုပ်ရှားမှု I belong campaign ကိုအားပေးထောက်ခံထားတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်။ဒါကြောင့်လည်းနိုင်ငံသားဖြစ်ခွင့်နဲ့နိုင်ငံသားအခွင့်အရေးခံစားနိုင်ရေးရှောက်ထားကြတဲ့သူတွေအလွယ်တကူဖြစ်အောင်ထိုင်းနိုင်ငံကနိုင်ငံသားမှတ်ပုံတင်ခြင်းဥပဒေကိုပြင်ဆင်ခဲ့တာပါ
။ဒီတိုင်းနဲ့ခါဖော်ရမီချ
က်ကျမလည်းကျေနပ်ပါတယ်။ကျမကူညီလိုက်တဲ့သူနောက်ဆုံးမှာတော့နိုင်ငံသားတယောက်ဖြစ်လာတာကိုမြင်ရတာဝမ်းသာတာပေါ့။သူတို့ဘဝတစ်တခုရလိုက်တဲ့အတွက်အားရမိပါတယ်။အရာရာပိုကောင်းသွားပါတယ်အခုတော့သူတို့လည်းအခွင့်အရေးအပြည့်ရတဲ့နိုင်ငံသားတွေဖြစ်သွားပါပြီ
ထိုင်းနိုင်ငံသားသူဖြစ်လာတဲ့မီပီယာကတော့အနာဂတ်အတွက်စိတ်အားတက်ကြွနေပါတယ
်အနားနုံမေးမေးပါနင်တို့ခင်ဗျာနေဝနုံမေးမေး
ထိုင်းမပုံတေကမရှိတော့ငါဆိုရင်ဘယ်ကူမှခီးသွားခွင့်မရှိဘူးလို့ထင်ခဲ့ပါတယ်အခုတော့ကျမမှမှတ်ပုံတင်လဲရှိပြီကျမသားလေးတက်သူကနေဘွဲရတဲ့အခါသူနဲ့အတူအောင်ပွဲလုပ်လို့ရပါပြီ
2008ခုနှစ်ကတည်းကစလို့ထိုင်းနိုင်ငံမှာနိုင်ငံမဲ့သူအဖြစ်ကနေနိုင်ငံသားဖြစ်ခွင့်ရလာတဲ့သူသသိန်းကျော်ရှိပါတယ်။ဒါပေမဲ့လည်းတကယ်လက်တွေ့မှာတော့အစိုးရရုံးတွေမှာဘယူရိုကရေစီနီးလန်းတွေနဲ့ရှုပ်ထွေးလာတဲ့လုပ်ငန်းစဉ်တွေကြောင့်နိုင်ငံသားဖြစ်ခွင့်အရေးလုပ်ငန်းတွေကခက်ခဲမှုတွေတော့ရှိနေဆဲဖြစ်ပါတယ်ခင်ဗျာ
။ကိုရဲမွန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့သတင်းပတ်စင်ခဏတွေကိုနားဆင်ကြရမှာဖြစ်ပါတယ်။အရင်ဆုံးအမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုတင်ပြပါမယ်။အမေရိကန်ပြည်ထောင်စုမှာအင်ကာနေ့ကျင်းပတဲ့အမေရိကန်သက်တမ်းဝက်လွှတ်တော်ရွေးကောက်ပွဲရလဒ်ပေါ်မူတည်ပြီးအမေရိကန်လွှတ်တော်နှစ်ရက်မှာဒီမိုကရက်နဲ့ရီပါဘလီကန်ဘလောက်စီနေရာတွေရကြမလဲဆိုတာကိုအဆုံးဖြတ်ပေးမှာပါဒီရွေးကောက်ပွဲဟာမျှတမှန်ကန်မှုရှိရလားဆိုပြီးရီပါဘလီကန်တို့ကမေးခွန်းထုတ်နေကြပါတယ်ပါတီဆွဲမရှိသူတွေကတော့ရွေးကောက်ပွဲကိုအနိကစောင့်ကြည့်နေကြပါတယ်VOA ရဲ့ Arash Ara Basri ပြပို့တဲ့သတင်းလွှာကိုကိုဝင်းခမောင်းကပြောပြပေးထားပါတယ်ရှင်
2022ခုနှစ်တက်တန်းဝက်လွှတ်တော်ရွေးကောက်ပွဲတွေအတွက်ကြိုတင်မဲပေးတာရောလူကိုယ်တိုင်သွားရောက်မဲပေးတာတွေနိုဝင်ဘာ10ရက်အင်္ဂါနေ့မှာအဆုံးသတ်မှာဖြစ်ပါတယ်။အောက်လွှတ်တော်မှာဒီမိုကရက်က Republican ထက်မဆိုးသလောက်နေရာနည်းနည်းပိုရထားပါတယ်။ဒါပေမဲ့သမိုင်းတခြားတက်တန်းဝက်ရွေးကောက်ပွဲမှာလက်ရှိသမ္မတရဲ့ပါတီကလွှတ်တော်မှာနေရာတချို့ဆုံးရှုံးပြီးတိုက်ခိုက်ပါတီကလွှတ်တော်ကိုထိန်းချုပ်နိုင်မှုဖြစ်တတ်ပါတယ်။ဒါကြောင့်အခုတက်တန်းဝက်ရွေးကောက်ပွဲမှာလည်းသမ္မတဂျိုးဘိုက်ဒန်ရဲ့ဒီမိုကရက်တွေအထက်နဲ့အောက်လွှတ်တော်နေရာတချို့လက်လွတ်ရပွဲရှိတယ်လို့ခန့်မှန်းကြပါတယ်။ဒါဆိုရင်တော့အောက်လွှတ်တော်မှာ Republican Party ကလူအများစုနေရာရသွားနိုင်ပါတယ်။ဒီနှစ်အစောပိုင်းကိုဝင်ဖျက်ချခွင့်ဆိုင်ရာမျိုးသမီးခွင့်ရေးကိုပိတ်ပင်ဖို့ဥပဒေပြောင်းလဲပြင်ဆင်မှုဖြစ်ပြီးတဲ့နောက်ပိုင်းမဲသွားပေးမဲ့ပြည်သူများလာမယ်လို့ဒီမိုကရက်တွေကပြောနေကြပါတယ
်။ And even though our economy is tough, people think about it and say, "Wait a minute, this is the party."
American Civil Rights Act ရှိတယ်ဆိုပေမဲ့ Democrat Party ကတမကတွေကိုကာကွယ်နေတာ၊အဖိုးနှုံးတက်တာတဲ့ကျမရေးဆောက်ရှောက်မှုရအောင်လုပ်ပေးနေတာ၊ကိုယ်ဝင်ဖြစ်ချခွင့်လိုမျိုးပြည်သူတွေရဲ့အခြေခံရပိုင်ခွင့်တွေကို Democrat Party ကကာကွယ်ပေးနေတာတွေကိုပြည်သူတွေကနားလည်ပါတယ်။ဒီရွေးကောက်ပွဲကလွဲတော့မလွဲပါဘူး။ဒါကတက်တန်းဝက်လွှတ်တော်ရွေးကောက်ပွဲပဲရှိပါသေးတယ်။Democrat Party အနေနဲ့အထက်လွှတ်တော်မှာနေရာအများစုဆက်ယူနိုင်မယ့်အလားအလာကိုကျွန်တော်မြင်နေပါသေးတယ်
။2020သမ္မတရွေးကောက်ပွဲမှာမဲမတမာမှုရှိတယ်လို့သမ္မတဟောင်းဒေါ်နယ်ထရမ့်မှားယွင်းစွပ်စွဲချက်ကိုလက်ကင်ထားပြီးဒီတက်တန်းဝက်ရွေးကောက်ပွဲကလည်းမှန်ကန်မျှတမှုမရှိဘူးလို့ပြောနေတဲ့ Republican ကိုယ်စားလှယ်လောင်းတို့ချို့လည်းရှိနေပါသေးတယ်။အထက်လွှတ်တော်နေရာလူမဲ့ဒီတက်တန်းဝက်ရွေးကောက်ပွဲမှာအချက်ချာကြတဲ့ဂျော်ဂျီယာပြည်နယ်ဖူတန်ခရိုင်ကမဲယုံတွေမှာစောင့်ကြည့်လေ့လာဖို့ပါတီဆွဲကင်းသူတွေကိုကာတာစင်တာကလေ့ကျင့်ပေးထားပါတယ်။ဂျော်ဂျီယာပြည်နယ်အတ္တလန်တာမြို့မှာရှိတဲ့ကာတာစင်တာကိုသမ္မတဟောင်းဂျီမီကာတာနဲ့သမ္မတကတော်ရိုစလင်တို့ကပူးတွဲတည်ထောင်ခဲ့တာပါ။ဒီမိုကရက်သိခါတော်ရဆရာတော်ရာဖဲဝါနော့ကအမေရိကန်ဘောလုံးသမားဟောင်းရီပပ်လီကန်ဟာရှဲဝေါ်ကာနဲ့ဂျော်ဂျီယာပြည်နယ်မှာအကြိမ်နဲ့ရှင်ပြိုင်မှာဖြစ်ပါတယ
်။ Americans themselves are starting to have less
American people တွေကိုယ်တိုင်ကရွေးကောက်ပွဲတွေပေါ်ယုံကြည်နည်းလာတာကိုစတွေ့နေရပါတယ်။ဒါကြောင့်ပါတီဆွဲကင်းတဲ့သူတွေကစောင့်ကြည့်လေ့လာပြီးရွေးကောက်ပွဲအကြောင်းတွေပြည်သူတွေပိုပြီးနားလည်လာအောင်ရွေးကောက်ပွဲစနစ်ပေါ်ပြည်သူတွေအယုံကြည်တိုးလာအောင်လှုပ်ဆောင်ပေးနေရပါတယ
်ဒီမိုကရက်ပါတီကိုလူကြိုက်များခဲ့တဲ့ပန်ဆယ်ဗေးနီးယားပြည်နယ်မှာလည်းအပြောင်းလဲတွေတွေ့နေရပါတယ်ကြိုတင်မဲအခြေအနေကိုကြည့်ရင်အထက်လွှတ်တော်နေရာကိုလူနေတဲ့ဒီမိုကရက်ပါတီဘက်ကဂျွန်ဖက်ဒါမန်နဲ့ထရမ့်ကိုအားပေးတဲ့ရီပပ်ဘလစ်ကန်နာမည်ကျော်ဆရာဝန်ဒေါက်တာမဲမက်အောက်စ်တို့သူမသားကိုမသားဖြစ်နေပါတယ်ဒီရွေးကောက်ပွဲမှာဒီမိုကရက်တွေလာလာကောင်းတာကိုမျှော်လင့်ဖို့သမ္မတဘိုင်ဒန်ကဆန်ဒီယေဂိုမြို့မှာသတင်းတောက်တွေကိုပြောခဲ့ပေမဲ့ရီပပ်ဘလစ်ကန်တွေဘက်ကလည်းသူတို့ပါတီနိုင်မှာအသေးချပဲလို့တထစ်ချပြောနေကြပါတယ
် This is going to be a wake up call to President Biden and I hope he answers it
လွန်ခဲ့တဲ့နှစ်တကျော်ကာလအတွင်းအမေရိကန်ပြည်ထောင်စုမှာပြဿနာတွေအများကြီးဖြစ်တာကိုကြည့်ပြီးသမ္မတဘိုင်ဒန်တိဖို့အချိန်ရောက်ပါပြီအမေရိကန်ပြည်သူတွေကကျွန်တော်တို့အဆင်မပြေပါဘူးအပြောင်းလဲတွေလုပ်ပေးပါလို့တောင်းဆိုနေတာတွေကိုအင်္ဂါနေ့မှာသမ္မတဘိုင်ဒန်မြင်နိုင်မယ်လို့မျှော်လင့်ပါတယ် Republican ဦးဆောင်တဲ့အထက်နဲ့အောက်လွှတ်တော်နေရာကပေးထားတဲ့ကတိတွေကိုအကောင့်ထည့်ဖော်ဖို့လုပ်မှာဖြစ်ပြီးဒါကို Joe Biden လက်ခံလိမ့်မယ်လို့မျှော်လင့်ပါတယ
်အခုနောက်ဆုံးစီးရင်အရာ American မဲဆန္ဒရှင်41တန်းကြိုတင်မဲထည့်ပြီးပါပြီမဲအားလုံးကိုတော့ရွေးကောက်ပွဲနေ့နိုဝင်ဘာ10ရက်နေ့ညမှာရေးတွက်မှာဖြစ်ပါတယ်ခင်ဗျာ
နိုင်ငံရေးအချောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုတော့ပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များခဲ့တဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုပြောပြပေးပါမယ်ထိုင်းနိုင်ငံမှာမုတ်တုံမှုနဲ့ရေတက်တာကိုခီးသွွားလုပ်ငန်းအတွက်အသုံးချပြီးရေလျက်ပြေးယထာခီးစဉ်ပြေးဆွဲပြီးတော့လက်မှတ်ဝယ်မရအောင်ရောင်းကောက်နေပါတယ်ဗုဒ္ဓဂါယာမှာတော့ကမ္ဘာငြိမ်းချမ်းရေးဆုတောင်းပွဲကျင်းပပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမိနဲ့သတင်းတိုလေးတွေကိုမအေးတနာကျော်စုစည်းတင်ပြထားပါတယ်ရှင
်ကမ္ဘာအတွင်းအရှိဆုံးမီးရထားကြီးခုံမောင်းနေတာပါဆွေဇလန်နိုင်ငံမှာတမန်ကျော်ရှိတဲ့ယထာရွဲရှိကြီးတစ်စင်အော်တိုဘာလ29ရက်နေ့ကအဲလ်စတောင်တန်းမှာခုံမောင်းပြီးတော့ Guinness ကမ္ဘာစံကျင်းတင်သွားခဲ့ပါတယ်။ Switch ယထာလိုင်း RHP ရဲ့195နှစ်ပြည့်အထိမ်းအမှတ်ဖြစ်နေပြည့်စွဲတာဖြစ်ပါတယ်။ခီးတဲ့တွဲပေါင်း100ပါဝင်ပြီးတော့ယထာမောင်းသူ9ဦးစက်ပြင်22ဦးလို့နဲ့ယထာခုံမောင်းခဲ့ရပါတယ်။တမန်ကျော်အရှိရှိတဲ့ယထာကခီးအရှိ19မိုင်ကျော်ကိုခုံမောင်းခဲ့ပါတယ်။ပရီဒါမျိုးကထွက်ခွာပြီးတော့ဖီလီစာမျိုးကိုအသွာ လမ်းမှာတရားတွေလှိုင်းကောင်းတွေကိုလည်းကြော်ဖြတ်ရပါတယ်။တနင်္လာ22မိုင်နှုန်းနဲ့ခုံမောင်းတဲ့ခီးကို Guinness ကမ္ဘာစံချိန်အဖွဲ့ကအတည်ပြုစီးရင်သွင်းခဲ့ပါတယ်။ထိုင်းနိုင်ငံမှာတော့နိုဗင်ဘာလ6ရက်နေ့ကနိုင်ငံရဲ့အကြီးဆုံးဆယ်ဘော်ကနေပြီးတော့ရေရှက်မီးရထားခုံမောင်းခဲ့ပါတယ်။ထိုင်းနိုင်ငံမှာမိုးရိပ်တက်နေချိန်ရာသီအနေအထားကိုအမီးရအောင်ချပြီးတော့ရေရှက်ပြေးရထားခီးစဉ်ပြေးဆွဲခဲ့တာပါ။ဒီရထားကိုစီးကြည့်ကျင်သူတွေအထူးများလို့ရထားရဲ့လက်မှတ်တွေချက်ချင်းအယောင်ပြတ်သွားခဲ့ပါတယ်။ထိုင်းနိုင်ငံအလဲပိုင်းမှာမုတ်တုံမိုးကြောင့်ဆယ်ရီလဲတက်နေတာမဟုတ်ရေကရထားလမ်းအောင်နာထိကပ်ပြီးတော့ရေပေါ်ကနေရထားပြေးနေသလိုဖြစ်နေပါတယ်။ရထားခီးစဉ်ကဘန်ကောက်မြို့တော်မှာဆက်ပြီးတော့6နာရီအကြာလောက်မှရောက်တဲ့ပဆက်ဂျူရာဆယ်ကိုဖြတ်ရပါတယ်။ဒီဆယ်ကလော့ဘူရီခရိုင်မှာတည်ရှိတာဖြစ်ပြီးတော့ဆယ်တစ်ဝက်အရောက်မှာတော့ခီးတွေတက်ပုံရိုက်နိုင်အောင်လို့ရထားခဏရပ်ပေးခဲ့ပါတယ်။
รถไฟลอยน้ําเนี่ยคือตั้งแต่ปีที่แล้วแล้วแต่ปีที่แล้วเราจองไม่ทัน
คณิกระเดะก็ยถาละแม่ยาโบส่งนี่แหละเบเยนนูชเลยใต้ละได้ชูกินนี่จ้ะเปาะนี่ပြီးတော့โฟนเนี่ยมาเมมโมรีปิดตัวได้ที่ฎับปอนย้ายเข้าไปเยียบพี่หลูนี่ผิดแต่ท้ายနိုင်ငံရဲ့အကြီးဆုံးဆယ်ဘောကနေยถาဖြတ်မောင်းတာဖြစ်ပြီးတော့ဒီခင်းစင်တွေကိုနိုဝင်ဘာလကနေပြီးတော့ February လအထိပြေးဆွဲပေးတာပါအခုတော့နှစ်တက်ကူးချိန်ရောက်တဲ့အထိยถาละแม่ကုန်ပြီဖြစ်ပါတယ်အိန္ဒိယနိုင်ငံဗုဒ္ဓဂါယာမြို့မှာကမ္ဘာငြိမ်းချမ်းရေးအတွက်ဆူတောင်းပွဲပြုလုပ်ခဲ့ကြတာပါ2022ခုနှစ်နိုဝင်ဘာလ6ရက်နေ့မှာဗုဒ္ဓဂါယာကမ္ဘာငြိမ်းချမ်းရေးဆူတောင်းပွဲကိုဖုန်းတော်ကြီးတွေဦးဆောင်ကျင်းပခဲ့ပါတယ်ကမ္ဘာဒေသစုံကဖုန်းတော်ကြီးနဲ့တိလာရှင်အပါ300လောက်ကကမ္ဘာမှာငြိမ်းချမ်းရေးရရှိပြီးတော့လူတွေရဲ့ဘေးဒုက္ခတွေကင်းဝေးဖို့ဆူတောင်းခဲ့ကြတာဖြစ်ပါတယ်ဖုန်းတော်ကြီးတွေကိုလည်းကထိန်တင်ငန်းဆက်ကပ်လှူဒန်းခဲ့ပါတယ်ဗုဒ္ဓဂါယာဒေသဟာဖျားရှင်တပ်ပိညူတာညံတော်ရရှိတဲ့နေရာလည်းဖြစ်လို့ဗုဒ္ဓဘာသာဝင်တွေအထူးအထွတ်မြတ်ထားတဲ့ဒေတာပါဗောရိညောင်မင်းကလည်းဗုဒ္ဓဂါယာမှာတည်ရှိလို့အဲ့ကိုနှစ်စဉ်ဖျားဘူးတန်းနဲ့ချီလာရောက်တက်ကြပါတယ်တောင်ကိုရီးယားနိုင်ငံမှာလူ150ကျော်သေဆုံးခဲ့ရတဲ့တဆေကြီးမြောက်ပွဲတော်ဖြစ်ရက်ဆိုးကြီးနောက်ပိုင်းပြင်းလွှားရင်းနဲ့ကြံခဲ့တဲ့ပစ္စည်းတွေရဲ့အခင်းဖြစ်တဲ့ညကယာယီရေခဲတိုက်လို့အလောင်းတွေထားခဲ့ရတဲ့အားကစားယုံကြည်ရဲ့တိတ်ဆိတ်နေပုံကအထူးချောက်ချားစရာကောင်းနေပါလေလူတွေဘာလို့အလောက်ထိများများတိတ်ဆုံးတဲ့အထိဖြစ်ခဲ့ရလဲဆိုတာကိုလူများကမေးခွန်းထုတ်နေတာပါပျောက်ဆုံးပစ္စည်းရှာဖွေဌာနမှာတော့တဆေကြီးမြောက်ပွဲတော်တွေမှာကြံခဲ့တဲ့ဖနက်အင်ဂျီပတ်စံအိတ်တွေလာယူနိုင်ပါလေနိုဝင်ဘာလ1ရက်နေ့မှာလူ150ကျော်တိတ်ဆုံးခဲ့ရတဲ့ဖြစ်ရဆိုးတွင်မှာထွက်ပြေးနေပစ္စည်းမျိုးစုံစုစုပေါင်း800ကျပြီးတော့ကျန်ခဲ့ပါတယ်။စိုးမျိုးတော့ရောဆန်အားကစားရုံမှာအဲ့ဒီပစ္စည်းတွေကိုလာရွေးလို့ရပြီးတော့အခင်းဖြစ်ဖြစ်ချင်းတော့အဲ့ဒီအားကစားရုံကိုရေခဲတိုက်လို့အသုံးပြုပြီးတော့အလောင်းတွေထားခဲ့ရတာပါ။ညမဲ့လူစီတဲ့အီထယ်ဝမ်ရက်ွက်ကျင်းမြောင်းတဲ့လမ်းကြားမှာလူပိတ်မိပြိုကျတဲ့ဆုံးမှုကိုအထူးစုံစမ်းစစ်ဆေးမှုတွေလုပ်မယ်လို့လည်းရဲကကတိပေးထားပါတယ်။ဒီဖြစ်ရဆိုကြောင့်တောင်ကိုရီးယားမှာနိုင်ငံတော်ဝန်ထမ်းချင်းကာလသတင်းတစ်ပတ်သတ်မှတ်ခဲ့ပါတယ်ဂျပန်နိုင်ငံတိုကျိုမြို့မှာတော့နိုဝင်ဘာလ1ရက်နေ့ကလိင်တူပေါင်းသစ်နေထိုင်မှုနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲပြီးတိုကျိုမြို့တော်အစိုးရအဆောက်အအုံရှိမှာအမှတ်တရဓာတ်ပုံရိုက်ကူးခဲ့ကြပါတယ်တိုကျိုမြို့မှာနေထိုင်အလုပ်လုပ်ကိုင်နေတဲ့ LGBTQ လိင်တူစုံတွဲတွေကိုတရားဝင်ပေါင်းသစ်နေထိုင်ခွင့်လက်မှတ်တွေကိုအစိုးရကနိုဝင်ဘာလ1ရက်နေ့မှာစပြီးတော့ထုတ်ပေးခဲ့တာပါအခုလိုမျိုးလက်ထက်ထိမ်းမြှောက်မှုမလုပ်ဘဲနဲ့ပေါင်းသစ်နေထိုင်ပြီးတော့ဒန်းတို့အခွင့်အရေးဖို့ကြိုးပမ်းနေကြတာတော့ကြားပါပြီအခုတော့ပေါင်းသစ်နေထိုင်မှုတရားဝင်လက်မှတ်ထုတ်ပေးတာကြောင့် LGBTQ စုံတွဲတွေအနေနဲ့အင်အားစီမံကိန်းလိုစေဝါကုသမှုလိုလူမှုဖုံလုံးရေးဒီလိုကိစ္စရပ်တွေမှာလက်ထပ်ထိန်းများထားတဲ့ဇုံတွဲလိုပဲခန်းစား권ရှိမှာဖြစ်ပါတယ်။ဒီစနစ်ကိုတိုကျိုမြို့တော်ရှီဘူယာခရိုင်မှာ2015ခုနှစ်စတင်ကျင့်သုံးခဲ့တဲ့ကလည်းဒေသနာရအာဏာပိုင်အဖွဲ့အစည်း200ကျော်ကဒီစနစ်ကိုလက်ခံမှုလှုပ်ဆောင်ခဲ့ပါတယ်။အခုအသိအမှတ်ပြုတဲ့ပေါင်းသင်းနေထိုင်မှုကလက်ထပ်ထိန်းများမှုနဲ့တော့တရားဥပဒေအခွင့်အရေးမတူပေမဲ့လည်းလိင်တို့ဆုံးမဲ့ပေါင်းသင်းနေထိုင်တာကိုတရားဥပဒေအထောက်အထားဘာမှမရတာနဲ့ဆိုင်တော့အများကြီးတာရမလို့မေကင်နဲ့ KG လိုမျိုးဇုံတွဲတွေအတွက်တော့ကြိုးဆိုရမယ်ကောင်းတဲ့အပြောင်းလဲဖြစ်ပါတယ်စေမင်းရေဆုတ်ထိုးဆိုတာနောင်ပြင်းရန်ခက်တဲ့အရာ၃မျိုးတည်းထည့်သွင်းထားတဲ့မြမဆူရိုးကိုခုတော့ပြင်ရမလို့ဖြစ်နေပါပြီအမေရိကန်ပြည်အောင်စု Texas ပြည်နယ်ကတက်တူးစတူဒီယိုစေမင်းကြောင့်ထိုးပေးတဲ့နေရာမှာ တနည်းပဲခံပြီးတော့အယောင်ပြဲသွားမဲ့တက်တူမျိုးထိုးပေးနေပါတယ်။ဟျူစတန်မျိုးကလည်းအယ်ဖာမရယ်တက်တူဆေးမင်းတို့ဆိုင်က6လကနေ15လခန့်အထူးပြုမင်းရင်နဲ့ဆေးမင်းကြောင်ထိုးပေးနေတာပါ။သူတို့စီမံကအလိုလျောက်ဓာတ်ပြုပျောက်ပြဲတဲ့ပိုလီမာနဲ့ဆိုးဆေးကိုတုံးထားလို့အချိန်ကြာလိုက်ရင်အယောင်ပြောက်သွားမှာပါ။ဒီတက်တူထိုးတဲ့မင်းကိုယာယီပဲခံတဲ့မင်းကိုတုံးဖို့2014မှာနယူးယောက်တက္ကသိုလ်ကျောင်းသားတွေတီထွင်လိုက်တာဖြစ်ပြီးတော့နယူးယောက်မြို့မှာပဲ2021ခုနှစ်မှာတက်တူဆိုင်စပြီးဖွင့်ပါတယ်။နိုင်ငံအနှံ့ဆိုင်ခွဲ9ဆိုင်ရှိပြီးတော့လောလောဆယ်မှဲ့မဲပဲတုံးပါတယ်။နောက်ပိုင်းမှာတော့တခြားအယောင်တွေပါတုံးဖို့အစီအစဉ်ရှိတယ်လို့ပြောပါတယ်။အခုတက်တူကတော့အယောင်ပြဲတဲ့မှင်တုံးထားလို့ကြာရင်အယောင်ပြဲသွားမှာဖြစ်ပေမဲ့အရေးပြောင်းမှာအနှံ့ချစ်ထားလို့တချို့အသားတွေအနေနဲ့အသားကျွားနေတဲ့ဒဏ်ရာကျန်နိုင်ပါတယ်။ဘာသာရေးအရဖျောက်ဖျက်လို့မရတဲ့အမှန်သားကိုယ်ပေါ်မှာမရေးဆွဲရဘူးဆိုတဲ့တားမြစ်ချက်ရှိတာမျိုးလို့ဆေးမင်ကြောင်ထိုးလို့မရတဲ့သူတွေလည်းအခုဒီလိုလာပိုင်းခံဆေးမင်ကြောင်ထိုးလို့ရတဲ့သူတို့ဆိုင်ကိုလာကြပါတယ
်မယေတနာကြပါရှင်မကြခင်မှာတော့ကဘာတလွားခီးသောအစီအစဉ်ကိုနားဆင်ကြရဖို့ရှိပါတယ်အခုတော့ညင်ကွင်းကျဲမှတ်စုများအစီအစဉ်ကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာ2021ခုနှစ်နှစ်ဆဆီယနာသိန်းချိန်ကစပြီးဖြစ်ခဲ့တဲ့လက်နက်ကင်ပြိပခါတွေအတွင်းမိရှို့ဖျက်ဆီးခံခဲ့ရတဲ့နေအိမ်အဆောက်အုံပေါင်း4000နောက်ကိုကတ်လာပါပြီအချက်လက်တွေနဲ့တကွမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကမြင်ကွင်းကျဲမှတ်စုများအဖြစ်တင်ဆက်ထားပါတယ်ရှင
်အာနာသိမ့်မှုအလောခုနှစ်အောက်တိုဘာ31ရက်နေ့လက်နက်ကင်ပြိပခါဖြစ်စဉ်တွေအတွင်းနေအိမ်အဆောက်အုံ 38,000 ကျော်မိရှုဖြက်စီခံခဲ့ရပါတယ်။လက်နက်ကင်ပြိပခါတွေတိတိတသားမြင့်တက်လာတာကြောင့်အခုနှစ်အတွင်းမိရှုဖြက်စီခံရတာတွေပိုများလာခဲ့တာပါ။ပြီးခဲ့တဲ့ဆယ်လတာအတွင်းမှာနေအိမ်အဆောက်အုံ 36,000 ကျော်မိရှုဖြက်စီခံခဲ့ရပါတယ်။ဒါဟာစုစုပေါင်းပမာဏရဲ့94ရာခိုင်နှုန်းကျော်အထိရှိခဲ့ပါတယ်။နေနဲ့အဆောက်အုံမိရှုဖြက်စီခံရတာတွေကစကိုင်းတိုင်းမှာအများဆုံးဖြစ်ခဲ့ပါတယ်။စကိုင်းတိုင်းအတွင်းမှာနေအဆောက်အုံ 28,000 နီးပါးမိရှုဖြက်စီခံခဲ့ရပါတယ်။ဒါဟာစုစုပေါင်းပမာဏရဲ့80ရာခိုင်နှုန်းအထိရှိပြီးအများဆုံးဖြစ်ပါတယ်။ဒုတိယအများဆုံးကမကွေးတိုင်းမှာဖြစ်ပြီးနေအဆောက်အုံ 8,800 ထက်မနည်းမိလောင်ဖြက်စီခဲ့ပါတယ်။နိုင်ငံတော်ဝန်မြို့နယ်ပေါင်း82ခုမှာနေအိမ်အဆောက်အုံတွေမိရှုဖြက်စီခံခဲ့ရပါတယ်။ရွှေဘုံနဲ့မြိုင်မြို့နယ်တွေမှာမိရှုဖြက်စီခံရတာတွေအများဆုံးဖြစ်ခဲ့ပါတယ်။ရွှေဘုံမြို့နယ်တစ်ခုထဲမှာနေအိမ်အဆောက်အုံ 3,400 ထက်မနည်းမိရှုခံခဲ့ရပြီးအများဆုံးဖြစ်ပါတယ်။မြိုင်မြို့နယ်မှာတော့နေအိမ်အဆောက်အုံ 3,100 ထက်မနည်းမိရှုခံခဲ့ရပြီးဒုတိယအများဆုံးဖြစ်ပါတယ်။မိရှုဖြက်စီခံရတဲ့ဖြစ်ရပ်တွေကအခုချိန်ထိရောကြမသွားပဲဆက်လက်မြင့်တက်နေသေးပါအခုနှစ်အောက်တိုဘာလအတွင်းမှာနေအိမ်နဲ့အဆောက်အုံ 1,500 ကျော်မိရှုဖြက်စီခံခဲ့ရပါတယ်အဲ့ဒီအထဲမှာစကိုင်းတိုင်းရှိမြို့နယ်12ခုကနေအိမ်အဆောက်အုံ 1,100 ကျော်ပါဝင်ပြီးအများဆုံးဖြစ်ပါတယ်စကိုင်းတိုင်းကံပလူမြို့နယ်ကကြေးရွာ6ခုမှာနေအိမ်အဆောက်အုံ 900 ကျော်မိရှုဖြက်စီခံခဲ့ရပါတယ်ဒီလိုမိရှုဖြက်စီခံရတာကြောင့်ဒေသခံ 14,500 ကျော်ဟာဘေးလွတ်ရာနေရာတွေကိုထွက်ပြေးတင်းရှောင်နေရပါတယ
်ခုတော့ကဘာတလွားခီးသွားအစီအစဉ်ကိုနားဆင်ကြည့်ရှုကြရမှာဖြစ်ပါတယ်ရှင် ဘယ်ဂျီယံနိုင်ငံကစူဇန်စွန့်စားတတ်တဲ့သတင်းထောက်တစ်တင်ကတ်တွန်းဇက်ကောင်လေးနဲ့သူ့ရဲ့စွန့်စားခန်းကြီးအကြောင်းစပိန်နိုင်ငံမက်ဒရစ်မြို့တော်ကယဉ်ကျေးမှုစင်တာတစ်ခုမှပြသထားပါတယ်။ကမ္ဘာတဝန်းဘာသာစကားပေါင်း100ထက်မနည်းဘာသာပြန်ထုတ်ဝေခဲ့ရတဲ့အထိကြော်ကြားတဲ့တစ်တင်ကတ်တွန်းတွေနဲ့သူ့ရဲ့ဖန်တီးသူအကြောင်းမတ်ဆွမြတ်မုံနဲ့အတူကမ္ဘာတလွှားခီးသွွားအစီအစဉ်ကနေသွားပြီးတော့လေ့လာကြရအောင်ပါရှင်။
အမောက်ထောင်နေတဲ့စပင်းလေးနဲ့ရှက်အင်ဂျီပေါ်မှာဆွဲတိုက်အင်ဂျီအမြဲထောက်ဝက်ထားရတဲ့ကတ်တွန်းဇက်ကောင်တင်တင်ကိုကဘာတဝမ်းကကတ်တွန်းစာအုပ်ချစ်သူတွေမသိသူရှားပါတယ်။သတင်းတောက်ပြီးစူးစမ်းတတ်တဲ့တင်တင်နဲ့သူ့သွားလျာထက်ချက်မခွာလိုက်လေရှိတဲ့ခွေးပြူလေးစနိုဝီတို့ရဲ့စွန့်စားခန်းတွေအကြောင်းကတ်တွန်းစာအုပ်တွေကိုနိုင်ငံတကာမှာဘာသာစကားပေါင်း100ချက်မနည်းနဲ့ဘာသာပြန်ထုတ်ဝေခဲ့ရတယ်လို့ TV series ရုပ်ရှင်တွေရိုက်ကူးပြသရတဲ့အထိကြော်ကြားလာတာပါ။ကဘာကတ်တွန်းသမိုင်းမှာအကျော်ကြားဆုံးကတ်တွန်းတစ်ခုလို့ပြောနိုင်တဲ့တင်တင်ကတ်တွန်းတွေနဲ့တင်တင်ကိုဖန်တီးခဲ့သူအဂျေတို့အကြောင်းလေ့လာနိုင်အောင်စပိန်နိုင်ငံမက်ဒရစ်မြို့တော်ကစီကူလိုဒေဘရာဆာတေယဉ်ကျေးမှုစင်တာမှာပြသနေပါဗျ။အဂျေ The Exhibition လို့နာမည်ပေးထားတဲ့ပြပွဲမှာဇာတ်ကောင်ကိုမွေးဖွားခဲ့တဲ့ Belgium ကတ်တွန်းဆရာကြီးအဂျေရဲ့အကြောင်းတစ်စီတစ်ဆောင်းကိုလေ့လာနိုင်မှာဖြစ်ပါတယ်။1930မှာစတင်ထုတ်ဝေခဲ့တဲ့ပထမဆုံးတင်တင်ရဲ့စွန့်စားခန်း Land of Soviets ဆိုတဲ့ကတ်တွန်းစာအုပ်ကစလို့ကတ်တွန်းဇာတ်လမ်းတွေဘလို့ဖြစ်လာတယ်လဲဆိုတဲ့နောက်ကြောင်းတွေအပြင်ကတ်တွန်းစာအုပ်ဖြစ်မလာခင်ကတ်တွန်းဆရာကြီးအေဂျေအပြင်မှာရေးချစ်ခဲ့တဲ့ကတ်တွန်းပုံတွေအထိပြကန်းတွေမှာတွေ့ရမှာဖြစ်ပါတယ်။ Belgium မှာတန်တန်လို့သိကြတဲ့တင်တင်ကတ်တွန်းဇာတ်ကောင်လေးကသူ့ရဲ့ကိုးပွားလေးဖြစ်တယ်လို့ကတ်တွန်းဆရာကြီးအေဂျေကပြောလို့ရှိပါတယ်
။ And he just seemed to work the whole time.And in those days, a creator such as himself, you had a table.
သူတို့ဖန်တီးနိုင်သူတယောက်တည်းကစပွဲတစ်လုံးရယ် secret တွေရယ်ပြာခွက်တစ်ခုရယ်မီးအိမ်တစ်ခုရယ်ခဲတံဒါမှမဟုတ်ဖောင်တိန်တစ်ချောင်းရယ်ရှိတာနဲ့ကိုကတ်တွန်းတွေရေးလို့ရနေပါပြီ။ coffee တစ်ခွက်ဒါမှမဟုတ်လပေတစ်ခွက်နဲ့အာယုံနှစ်ပြီးကတ်တွန်းတွေဆွဲနေမဲ့သူမျိုးပါ။အခုခေတ်ဆိုရင်တော့နေရာစုံကသတင်းတွေတစ်ချိန်လုံးရနေတော့အဲ့လိုလုံးလို့ရချင်မှရမှာပါ။
Belgium ကတ်တွန်းဆရာကြီးအေဂျေကိုဥရောပရဲ့ကတ်တွန်းဖခင်ကြီးလို့သတ်မှတ်ထားကြပါတယ်။သူဖန်တီးခဲ့တဲ့တင်တင်စွန့်စားခန်းကတ်တွန်းစာအုပ်ကော်ပီပေါင်းတန်250ထက်မနည်းကမ္ဘာတဝန်းမှာရောင်းချခဲ့ရပါတယ်။ဆိုဗီယက်ပြည်ထောင်စုကအတွေ့အကြုံစွန့်စားခန်းတွေနဲ့ပထမဆုံးကတ်တွန်းစာအုပ်ကို1930မှာထုတ်ဝေခဲ့ပြီးနောက်ဆုံးကတ်တွန်းစာအုပ်ကိုတော့သူကွယ်လွန်ခဲ့ပြီး3နှစ်အကြာ1986ခုနှစ်မှာထုတ်ဝေခဲ့တာဖြစ်ပါတယ်။ရုပ်မြင်သံကြားတော်မပေါ်သေးတဲ့ခေတ်မှာနိုင်ငံတကာကကတ်တွန်းဖတ်သူတွေကိုကမ္ဘာဒေသစုံကမတူကွဲပြားမှုတွေ၊ယဉ်ကျေးမှုတွေ၊ပထဝီအနေအထားတွေ၊ထူးခြားမှုတွေကိုသိရှိအောင်လို့မျက်စိဖွင့်ပေးခဲ့သူဖြစ်ပါတယ်။နိုင်ငံရေး၊သမိုင်းနဲ့ဉာဏ်ပညာတိုးတက်မှုတွေကိုလည်းသူအင်မတန်စိတ်ဝင်စားတယ်ဆိုတာသူ့ရဲ့ကတ်တွန်းတွေထဲမှာသိရနိုင်ပါတယ်
။ He was very influenced by what was going on in the world. So Tibet was created and Lotus Blue was created.
ကမ္ဘာကြီးမှာဖြစ်ပျက်နေတဲ့ကိစ္စတွေကကတ်တွန်းဆရာအဂျီအပေါ်မှာတော်တော်လေးတည်ရောက်မှုရှိခဲ့ပါတယ်။ဥပမာတိဘက်တို့တရုတ်တို့နဲ့ပတ်သက်တဲ့ Lotus Blue တို့ကိုသူဖန်တီးခဲ့တာကအဲ့ဒီနိုင်ငံတွေနဲ့ပတ်သက်ပြီးသတင်းတွေကြောင့်ဖြစ်ပါတယ်
။ဂျင်ဂျင်ရဲ့ကတ်တွန်းစာအုပ်ဖတ်ရတဲ့အနေနဲ့ဆာဟာရာတဲကနာယာရဲကတဲပြင်တွေနှင်းတွေဖုံးနေတဲ့ဟိမဝန္တာတောင်တန်းကြီးတွေအမေဇုန်တစ်တောတွေကအမြဲဆုံးတစ်ပင်တွေကရစ်ဘီယံကျွန်းတွေစကော့တလန်ကဆိန်းလန်းနဲ့တောင်ကုန်းတွေစီကိုကတ်တွန်းတွေတဲ့ကနေရောက်သွားနိုင်ကြပါတယ်။ပင်လယ်ရှည်အောက်စွန့်စားမှုကနေလကဘာပေါ်စူးစမ်းမှုတွေအထိကျင်ကျင်ရဲ့ကတ်တွန်းတွေကဗဟုသုတအဆုံးကိုပေးခဲ့တာပါ။အ
ဲ mucho de especial y ese mucho de especial se sostiene en dos columnas. Por un lado,
တင်တင်ကသိတ်ကိုထူးကြပါတယ်။ကတ်တွန်းဆွဲထားတာကဘာနဲ့မှမတူထူးကြတာပါ။ဖတ်တဲ့သူကိုဖန်ဆားနိုင်ပါတယ်။အယောင်သွေးကောက်ချောင်းတွေလိုက်ဖက်ညီပါတယ်။စာမဖတ်တဲ့သေးတဲ့ကလေးမျိုးတောင်တင်တင်ကတ်တွန်းစာအုပ်ကိုလှန်ကြည့်လိုက်တာနဲ့လက်ကမချခြင်းလောက်အောင်ဆွဲဆောင်ထားနိုင်တာမျိုးပါ။ကတ်တွန်းပုံတွေလိုပဲဇလန်းတွေကလည်းတကယ်ချိတ်ဆက်မိပါတယ်။ဇက်ကောင်ကောင်းကောင်းနဲ့လိုက်ဖက်လှအောင်ဇလန်းတွေကလည်းခိုင်ပါတယ်
။တင်တင်ရဲ့ကတ်တွန်းတွေထဲကဇက်ကောင်တွေထဲမှာအမြဲမပါမဖြစ်ပါသူကတော့သူ့ရဲ့ခွေးဖြူလေးဖြစ်ပါတယ်။ပြင်သစ်လိုရေးတဲ့သူ့ရဲ့ကတ်တွန်းတွေထဲမှာခွေးလေးရဲ့နာမည်ကမီလူဖြစ်ပြီးတော့အင်္ဂလိပ်လိုတော့ Snowy လို့ခေါ်ပါတယ်။
Curioso es un perro que habla, un perro muy humano podríamos decir.
Y ese Snowy Lee ကတိတ်ကိုစူးစမ်းစိတ်ရှိပြီးစကားပြောတဲ့ခွေးလေးဖြစ်ပါတယ်။လူနဲ့တိတ်တူတဲ့ခွေးလေးလို့ပြောနိုင်ပါတယ်။ခွေးဆက်ကောင်လေးကိုမူလပြင်သစ်ဘာသာနဲ့ရေးတဲ့ကတ်တွန်းမှာမီလူလို့နာမည်ပေးထားတာဖြစ်ပါတယ်။အဲ့နာမည်ကကတ်တွန်းဆရာကြီးရဲ့ပထမဆုံးရေးစားနာမည်ပါ
ကတ်တွန်းဆရာကြီးအရှိကအပြစ်မှတကယ်ရှိတကယ်ဖြစ်နေတာတွေကိုစိတ်ကူးရင်ပေါင်းဆက်ပြီးတော့ကတ်တွန်းဇာတ်လမ်းတွေအဖြစ်နဲ့ဖန်တီးခဲ့တာပါ။ကဘာကျော်ကတ်တွန်းဆရာကြီးအရှိရဲ့လို့ဖြစ်လာစေခဲ့တဲ့ပထမဆုံးကတ်တွန်းစာအုပ်အပေါ်သူ့ရဲ့သဘောထားကလည်းစိတ်ဝင်စားစရာပါ။
impidió que se reeditara cuando ya
Tintin in the Land of Soviets sore katun sao ko thot khe da lu nge bwa ko 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 ahout thin pi lo thot khe da lo AG ko rain ga pyo khe bu wa de
tintin katun nwe kaba jaw chein ma ari sao ko pyan ma thot ban ne lo tu ko rain me ta khe ba de
ari katun sao ga tu katun sia a phi a sa pyu swae khe de sao lo AG ga mhat yu tha da wa katun ne patat da ko sa le la yin tu yee da phit lo patthama so sa myin na ga ni naw so sa myin na a thi ga တီတီတလာတိုးတက်ပြောင်းလဲသွားတာကိုမြင်ရပါတယ
်။ဘယ်လ်ဂျီယံနိုင်ငံကကာတွန်းဆရာကြီးအရှိဟာကာတွန်းရေးတဲ့အပိုင်းမှာသာကျွမ်းကျင်သူမဟုတ်ပါဘူး။ပကြီးပညာနဲ့ graphic design ဘိုင်းမှာကျွမ်းကျင်သလိုထုတ်ဝေမှုဘိုင်း၊ဇာညွှန်းရေးသားမှုဘိုင်းတွေမှာလည်းကျွမ်းကျင်သူတစ်ယောက်ဖြစ်ပါတယ်။သူအသက်သွင်းခဲ့တဲ့ကာတွန်းဇာတ်ကောင်လေးတင်တင်ဆိုရင်အခုသက်တမ်း60ကျော်ရှိနေပြီဖြစ်ပေမဲ့ကမ္ဘာတဝန်းကပရိသတ်တွေကြားမှာတော့လူပြုံနေစေနိုင်ငံဆောင်အတွေ့အကြုံနဲ့အားကြစရာသတင်းတောက်လေးအဖြစ်ရှင်းသက်နေစေဖြစ်ပါရဲ့ရှင်ကျွန်မဆူမြတ်မောင်ပ
ါကဘာတလွားခီးသွားအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါရဲ့ရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနေမနေ့ခင်သတင်းဖတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်ကျွန်မတို့ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေသတင်းဖတ်ဆင်ခဏတွေရေဒီယိုရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးသောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုလည်းဖိတ်ခေါ်ပါရဲ့ရှင်ဝေဖန်အကြံပြုလို့ရင်တော့ကျွန်မတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်သောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOA မြန်မာပိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်အခုကတော့သတင်းအချင်းချုပ်ကိုနန်းလောင်ကပြောပြပေးမှာဖြစ်ပါတယ
်ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးလင်နာသောမတ်စ်ဂရင်းဖီဟာမကြေညာဘဲနဲ့ယူကရိန်းနိုင်ငံကိုအင်္ဂါနေ့ကရောက်ရှိလာပြီးယူကရိန်းသမ္မတဇယ်လန်စကီနဲ့တွေ့ဆုံပြီးတော့အမေရိကန်ပြည်ထောင်စုရဲ့ထောက်ခံအားပေးမှုတွေဟာအပြောင်းအလဲမရှိကြောင်းပြောဆိုခဲ့ပါတယ်ရှာရီဥတုကြမ်းတမ်းနဲ့ယူကရိန်းဆောင်းရာသီမှာလိုအပ်နေတဲ့သူတွေကိုအထောက်အပံ့ပေးဖို့အတွက်နောက်ထပ်အကူအညီဒေါ်လာ25သန်းကိုအမေရိကန်နိုင်ငံကအကူအညီကယ်ဆယ်ရေးအဖွဲ့ USAID ကနေပေးအပ်မှာဖြစ်ကြောင်းသူ့အနေနဲ့ဂုဏ်ယူဝမ်းမြောက်စွာကြေညာပါတယ်လို့ကုလသမဂ္ဂဆိုင်ရာသံအမတ်ကြီးလင်နာသောမတ်စ်ဂရင်းဖီကပြောဆိုသွားပါတယ်။ဒါအပြင်ယူကရိန်းနိုင်ငံကိုကျူးကျော်နေတာရှစ်လလောက်ရှိလာပြီဖြစ်တဲ့အတွက်ရုရှားအနေနဲ့စစ်ရာဇဝမှုတွေအတွက်တာဝန်ခံရမယ့်အကြောင်းလဲသမ္မတဇယ်လန်စကီနဲ့အမေရိကန်သံအမတ်ကြီးတို့ဆွေးနွေးခဲ့ကြပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကရုရှားနိုင်ငံနဲ့စစ်မှန်တဲ့တွဲဆုံဆွေးနွေးမှုတွေလုပ်ဖို့သူ့တိုင်းပြည်ကစဉ်းစားလိုကြောင်းအင်ကာနေကပြောပါတယ်။ဥတုရာသီပြောင်းလဲမှုဆိုင်ရာညှိနှိုင်းခံတက်ရောက်လာတဲ့ကမ္ဘာကောင်းဆောင်တွေရှိမင်ခွန်မပြောခင်မှာပဲယူကရိန်းသမ္မတကအဲ့ဒီလိုပြောဆိုတာပါ။ယူကရိန်းနဲ့ဆက်တွေပြန်လည်ထိန်းချုပ်နိုင်မယ်။ရုရှားတို့ရဲ့ကျူးကျော်စစ်တွေပြစ်ခတ်တိုက်ခိုက်မှုတွေနဲ့ကြုံတွေ့ခဲ့ရသူတွေအတွက်ရောကြေးရမယ်။ပြစ်မှုကျူးလွန်ထားသူတွေကိုတာဝန်ခံမှုရှိစေရေးကြိုးပမ်းဆောင်ရွက်မယ်ဆိုရင်တော့ရုရှားအစိုးရနဲ့တွေ့ဆုံဆွေးနွေးဖို့လမ်းဖွင့်ထားပါတယ်လို့ပြောပါတယ်။ညဉ့်ညာရေးဆွေးနွေးဖို့ဆန္ဒရှိကြောင်းယူကရိန်းဘက်ကပြသတာမျိုးမြင်ချင်နေပါတယ်လို့အမေရိကန်သမ္မတရဲ့ပြောဆိုချက်ကို Washington Post သတင်းစာကြီးကဖော်ပြလိုက်ပြီးတဲ့နောက်မှာပဲယူကရိန်းသမ္မတရဲ့ပြောဆိုချက်ထွက်ပေါ်လာတာပါ။အီရန်နိုင်ငံကဆန္ဒပြပွဲတွေအကြောင်းသတင်းတင်ပြမှုတွေဟာနိုင်ငံတော်ကိုစန့်ကျင်ဝါဒဖြန့်တာဖြစ်တဲ့ဆိုတော့ဆွတ်ဆွဲချက်နဲ့အမျိုးသမီးသတင်းထောက်အုပ်ကိုအီရန်တာဝန်ရှိသူတွေကအင်္ဂါနေ့မှာတရားစွဲဆိုလိုက်ပါတယ်။သတင်းထောက်နီကိုဖာဟာမာဒီနဲ့အလာမူဟာမဒီတို့နှစ်ဦးကိုနိုင်ငံတော်စန့်ကျင်ရေးဝါဒဖြန့်မှုနဲ့နိုင်ငံတော်လုံခြုံရေးကိုစန့်ကျင်တော်လှန်မှုမှာပူးပေါင်းကြံစည်မှုနဲ့ဖမ်းဆီးထိန်းသိမ်းထားတဲ့အကြောင်းတရားရေးဌာနကကြေညာပါတယ်။သူတို့နှစ်ဦးဖမ်းဆီးထိန်းသိမ်းခံရတာတလကြော်ထိရှိသွားပြီဖြစ်ပါတယ်။အနာသိစစ်ကောင်စီအုပ်ချုပ်ရေးအဖွဲ့ဝင်တွေပါတဲ့လူပုဂ္ဂိုလ်16ယောက်နဲ့စစ်ကောင်စီကို EU ဥရောပသမဂ္ဂကပိတ်ဆို့အရေးယူမှုတွေချမှတ်လိုက်ပါတယ်။လူပုဂ္ဂိုလ်တွေထဲမှာစစ်အရာရှိကြီးတွေနဲ့တရားရင်းနဲ့အကျဉ်းဦးစီးဌာနကအရာရှိတွေအပြင်စီးပွားရေးလုပ်ငန်းရှင်တွေလည်းပါဝင်တာဖြစ်ပါတယ်
။နောက်ဆုံးရသတင်းအချင်းချုပ်ကိုနန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darius Smith တို့ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျမတို့ Wine Dot သူ Wine Dot သားအလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကေတထိုက်ပါ
This program has come to you from the Voice of America, Washington.